ကဲဒီနေ့သာသနာတော်နေ့2559ခုနှစ်ဘောဇာတက္ကရေနှောင်းတက္ကူလာဇန်9ရက်နေ့ညစကိုင်းမြို့နယ်တတိယွာသာသီတောင်ချောင်း၌ဂရင်းသုံးတော်မူတဲ့ဆရာတော်ဗရဏ္ဍဝန္တာဘိဒဇဆရာတော်ရှင်မြတ်ရှင်မြတ်ရဲ့အန္တိမအဂ္ဂိဇာပနာပူဇာသဖြင့်၌ဓမ္မဒါနကုသိုလ်ရှင်များအနေနဲ့စရောင်းစံပြကြီးရွာမှာနှစ်ဖက်မိဘအမိအဖတို့ကိုအမှုထားပြီးတော့ဥကြိုင်ကျော်ရီမိသားစုတို့မှာလူတော်ငွေ5000ကျင်းနဲ့ဥကြုံမြတ်ခိုင်ဒေါခိုင်ခိုင်မိသားစုတို့မှာလူတော်ငွေ5000ကျင်းဥထုံဒေါ်ဝင်းစိန်မိသားစုတို့မှာအလူတော်ငွေ1000ကျပ်တို့မတ်တယ်ထားပြီးတော့တရားချစ်ခင်သူတော်စင်အပေါင်းတို့ကနေပြီးတော့စုပေါင်းချင်းပပြုလုပ်အပ်သည်ဓမ္မသဘင်ပွဲ၌ဟောကြားချိမြင့်အပ်သောကံနှင့်တမလွန်လောကအမည်ရသည့်တရားတော်သိတဲ့တရားတော်ရဲ့အမည်ကကံနှင့်တမလွန်လောကဗါတယ်လေတရားတော်ကံနဲ့တမလွန်လောကဆိုတဲ့ဒီတရားတော်ကိုတို့သူတော်စင်တို့အားဖြန့်ဝေပေးမှဖြစ်ပါတယ်။အဲလိုဆိုတော့ဦးဇင်းတို့တရားဟောတဲ့အခါမှာတရားဟောတဲ့ဆိုတာဟာဘာလို့တာလဲလို့ပြောရင်စာသင်ခန်းတစ်ခန်းမှာဝင်ပြီးတော့စာသင်ပေးတာကအတူတူပါပဲ။နော်။အဲလိုအတူတူဖြစ်တဲ့အတွက်ကြောင့်တို့သူတော်စင်တို့ကတရားတော်ကိုနာကြားတဲ့နေရာမှာလွတ်လွတ်လပ်လပ်နာကြားလို့ရတယ်။လက်ဦးကြီးကိုတစ်ချောင်းလုံးချီးပြီးတော့အဲ့လိုနာစရာရလို့မလိုပါဘူးဟုတ်လားနော်လွတ်လွတ်လပ်လပ်နာကြလို့ရတယ်ဒါပေမဲ့တရားနာတဲ့အခါမှာဘာလို့တော့ဂရုစိုက်ရမလဲလို့ပြောရင်ဒီလိုဟောလိုက်တဲ့ဓမ္မဟာငါ့ရဲ့ဘဝမှာဘယ်လိုပြုကျင်လို့ရတယ်လဲငါနေတဲ့နေ့စဉ်ဘဝထဲမှာဒီဓမ္မတွေကိုဘယ်လိုအသုံးချမလဲဆိုတဲ့လက်တွေ့ဒီ applying ဗုဒ္ဓဘာသာဖြစ်ဖို့ရရေးကြည့်ပါလက်တွေအသုံးကျတဲ့ဘုရားဘာသာဖြစ်ဖို့ရာအရေးကြီးတယ်။ဘုန်းကြီးတွေကတန်ဒီတန်နာတွေနဲ့ဟောသွားပြီးတော့ဓမ္မလဲပြီးရောခေါင်းထဲမှာဘာမှမရှိဘူးနှလုံးသားထဲမှာဘာမှမရှိဘူးလို့ဆိုရင်အဲ့ဒီဓမ္မဟာအကျိုးရှိသေးလားမရှိတော့ဘူးတရားဝဲပြီးတာနဲ့တပြိုင်နက်တရားလဲပဲပြန်လူလဲပဲပြန်ဒီလိုဖြစ်မသွားဘူးလားအေးတရားနာရဆိုတာကအဲ့လိုဓမ္မတွေကိုပြစ်ထားခဲ့ဖို့မဟုတ်ဘူးဘလို့နာရမလဲလို့ပြောရင်နားတွေကနေစူးစူးဆိုင်ဆိုင်နားလိုက်ပြီးတော့အဲ့ဒီဓမ္မကိုနှလုံးသားထဲထိပို့လိုက်ရမယ်နှလုံးသားထဲပို့ပြီးတော့ကိုယ့်ရဲ့နေစဉ်ဘဝကိုအဲ့ဒီဓမ္မကိုထုတ်သုံးရမယ်အဲ့ဒါမှဗုဒ္ဓရဲ့ဓမ္မကအကျိုးရှိတာအနုမို့ဆိုလို့ရှိရင်ဓမ္မတွေလည်းအစွန်းပြနိုင်ရလားမပြနိုင်ဘူးဓမ္မကအစွန်းမပြအဲ့ကြဓမ္မတွေလည်းပဲအစွန်းပြသွားအောင်တို့သူတော်စင်တို့ကနားတဲ့ခါမှာစူးစူးဆိုင်ဆိုင်နားပြီးတော့အဲအဲ့လိုကိုယ့်ရဲ့နေ့စဉ်ဘဝမှာထည့်ပြီးတော့သုံးအဲ့ဒါမှဓမ္မကအစွန်းတက်ပြီးပြပြီးတော့ဓမ္မဟာပို့ပြီးတော့ကြီးညူစရာကောင်းသွားမှာနော်ဒီနေ့ညတရားဝဲဆိုတဲ့အခါကျဦးစင်တို့ကဘယ်ကနေပြန်လာလို့ဘာတွေဖြစ်လာလဲလို့ပြောရင်ဦးစင်ကခိုးပင်ကပြန်လာတာနော်ခိုးပင်ဆိုတဲ့အခါကျတော့တစ်ခါရာသီဥတုကတော့အေးရောအေးတဲ့အခါကျတော့လမ်းမှာအေးပတ်လာလို့ဒီကျတော့တက်ပြီးတော့တရားဝဲဖြစ်နေတဲ့အခါကျတော့မနက်ကအေးပတ်တာရဲ့ညကအေးပတ်တာရဲ့နှစ်ခုပေါင်းသွားပြီးတော့အဲတိတ်ပြီးတော့ကျမ်းမာရေမကောင်းဘူးပေါ့နော်အဲကြောင့်မို့အတန်ကိုမနာပါနဲ့ဟုတ်လားနော်ဘာကိုမနာရအောင်လဲအတန်ကိုမနာနဲ့ဘာကိုနာရအောင်ဓမ္မကိုနာပါဘာကိုနာရမလဲဓမ္မကိုနာချပေးရမယ်ခုဒီနေ့ညဒုက္ခရောစင်တို့ကဦးစင်တို့ဖြန့်ဝေပေးမယ်ခေါင်းစည်းရဲ့အမိကကံနဲ့တမလွန်ဘဝဟာလေအကံနဲ့တမလွန်လောကကံနဲ့တမလွန်လောကဟာလေပြည့်တယ်ကံနဲ့တမလွန်လောကဒီတရားကိုဘာကြောင့်ဟောတာလဲလို့ပြောလို့ရှိရင်တို့ဘုရားဘာသာဖြစ်တဲ့ပုဂ္ဂိုလ်များကတော့ဒီကံရဲ့ဒီတန်တရာရဲ့ဆိုတာနဲ့ပတ်သက်ပြီးတော့တန်တရာဖြစ်เสียအကြောင်းမရှိဒါပေမဲ့ဒီကံဒီတန်တရာတွေနဲ့ပတ်သက်ပြီးတော့ဘယ်သူတွေကမိကုန်းနေမိကြလေလို့ပြောရင်နိုင်ငံတကာကလာတဲ့ပုဂ္ဂိုလ်တော်တော်များများကမိကုန်းတော်တော်များများမိကြတယ်သူတို့မိတဲ့မိကုန်းလေးတွေကဘာမိလဲလို့ပြောလို့ရှိရင် It's their life after death သေပြီးတဲ့နောက်မှာဘဝဆိုတာရှိသေးလားတဲ့ဒီမေးခွန်းนี่ခဏခဏမေးပါဗါတယ်လေသေပြီးတဲ့နောက်မှာဘဝရှိသေးလားပြောကြည့်ပါဗါတယ်လေသေပြီးတဲ့နောက်မှာဘဝရှိသေးသလားအဲ့ဒါကိုတို့ကဗုဒ္ဓဘာသာရဲ့အမည်ဗုဒ္ဓရဲ့ဓမ္မဗုဒ္ဓရဲ့အယူအဆအတိုင်းပြောရင်သေပြီးတဲ့နောက်မှာဘဝရှိမရှိဘဝရှိသလားမရှိဘူးလားရှိတယ်ဗုဒ္ဓဘာသာရဲ့ရာကရှိတယ်ဒါပေမဲ့တို့ဘာသာတရားကကဘာမှာလိုက်ပြီးတော့ကြည့်ရင်ဗုဒ္ဓဘာသာတွေမဟုတ်ကဘာမှာတဝန်းလုံးလိုက်ပြီးတော့ကြည့်ရင်သင်္ချာတဲ့ဘာသာကြီးတွေရှိတယ်ဟိန္ဒူဘာသာရှိတယ်ဗုဒ္ဓဘာသာရှိတယ်ခရစ်စတန်ဘာသာရှိတယ်အစ္စလာမ်ဘာသာရှိဒီလိုဘာသာအသီးသီးတွေရှိကြတဲ့ဘဲကဘာသာတရားရဲ့အမည်တွေကကွာနေတယ်လို့ပဲအဲ့ဒီဘာသာတရားကနေပြီးတော့ဟောပြောပြတာတဲ့ဓမ္မပိုင်းကလည်းပဲပွားတယ်။ကမ္ဘာလောကမှာပထမဦးဆုံးစပြီးဘယ်ဘာသာပေါ်လာလဲပြောရင်ဟိန္ဒူဘာသာပေါ်လာတာ။ဘယ်ဘာသာပေါ်လာလဲ?ဟိန္ဒူဘာသာပေါ်လာတယ်။ဘယ်နိုင်ငံမှာပေါ်ခဲ့လဲဆိုရင်အိန္ဒိယနိုင်ငံမှာပေါ်ခဲ့တယ်။နော်ဘယ်နိုင်ငံပေါ်ခဲ့လဲ?အိန္ဒိယနိုင်ငံမှာပေါ်ခဲ့တယ်။အဲ့ဒီဟိန္ဒူဘာသာပေါ်ပြီးတဲ့နောက်ရောက်သွားတဲ့အခါကျတော့နောက်ထပ်ဘယ်ဘာသာလောကကြီးမှာပေါ်လာလဲလို့ပြောရင်ဗုဒ္ဓဘာသာပေါ်လာတာ။ဘယ်ဘာသာပေါ်လာလဲဗုဒ္ဓဘာသာပေါ်လာတယ်အဲ့ဒီဗုဒ္ဓဘာသာရဲ့နောက်မှာသစင့်ပေါ်လာတဲ့နှစ်ပေါင်း900ကျော်ကြာလာတဲ့အခါကျတော့နောက်ထပ်ဘာသာတရားတစ်ခုကမ္ဘာလောကကြီးထဲကိုပေါ်လာတယ်အဲ့ဒီဘာသာတရားကဘာလဲလို့ပြောရင်ခရစ်စတန်ဘာသာပေါ်လာတယ်ဘယ်ဘာသာပေါ်လာလဲခရစ်စတန်ဘာသာပေါ်လာတယ်အဲ့ဒီရဲ့နောက်ထပ်ပေါ်လာတဲ့ဘာသာကနောက်ထပ်နှစ်900လောက်ကြာတဲ့အခါကျတော့ကမ္ဘာလောကကြီးတဲ့ဘာသာတရားတစ်ခုဆက်ပြီးတော့ပေါ်ခဲ့တယ်အဲ့ဒါကအစ္စလာမ်ဘာသာဘာသာပေါ်လာလဲအစ္စလာမ်ဘာသာအဲ့လိုဆိုတော့ကမ္ဘာလောကကြီးမှာသင်ရှားတဲ့ဘာသာတရားတွေကြည့်ရင်ဘယ်နှခုရလဲ၄ခုရတယ်ဘာတွေလဲဆိုရင်ဟိန္ဒူဘာသာဗုဒ္ဓဘာသာခရစ်စတန်ဘာသာအစ္စလာမ်ဘာသာလို့ဒီလိုရှိတယ်ဒီလိုရှိကြတဲ့တွေကဘာတွေကွာနေတယ်လဲလို့ပြောရင်ယုံကြည်မှုအပိုင်းနေမှာအယောက်နဲ့တယောက်ကကြွားနေကြတယ်။ဘာသာတရားတီထောင်နေလို့ကြွားတယ်လို့အဲ့ဒီဘာသာကချမှတ်တဲ့လမ်းစဉ်တွေလည်းပဲကြွားပြီးတော့နေကြတယ်။အဲ့ဒီဘာသာတရားတွေမှာကံကိုယုံကြည်တဲ့ဘာသာတရားနဲ့ကံကိုမယုံကြည်တဲ့ဘာသာတရားလို့ဒီလိုပြန်ပြီးတော့ခွဲလို့ရ။ကမ္မဝါဒကိုမယုံကြည်တဲ့ဘာသာတရားမှာနောက်ဘဝဆိုတာရှိတော့ဟုတ်လား။ဘာကိုမယုံကြည်ရင်ဘာမရှိတာလဲ။ကမ္မဝါဒကိုမယုံကြည်လို့ရှိရင်နောက်ဘဝဆိုတာရှိလား။နောက်ဘဝဆိုတာရှိတော့ဘူးအဲကြတော့ဒီလိုဘာသာတရား၄ခုရှိတဲ့တဲ့ကဘယ်ဘာသာတွေကကမ္မဝါဒကိုယုံကြည်ကြလဲလို့ပြောရင်တို့ဟိန္ဒူတွေကဟိန္ဒူရေစင်ကဗုဒ္ဓဟိန္ဒူရေစင်ကကံကိုယုံကြည်တယ်ဗုဒ္ဓဘာသာကကံကိုယုံကြည်တယ်ဟိန္ဒူနဲ့ဗုဒ္ဓဘာသာကဘာကိုယုံကြည်လဲကမ္မဝါဒကိုယုံကြည်တယ်နော်အဲကြတော့ကံကိုမယုံကြည်တဲ့ဝါဒတွေကဘာတွေရှိလဲလို့ပြောရင်ခရစ်စတန်ဘာသာရဲ့အစ္စလာမ်ဘာသာရဲ့တို့ကြတော့ကံကိုသူတို့ကယုံလာပြောရင်မယုံကြဘူးနော်အဲ့လိုဆိုတော့မယုံတဲ့အခါကျတော့ဘာတွေကွာသွားလဲကံကိုယုံကြည်မှုနဲ့ကံကိုမယုံကြည်မှုမှာဘာတွေကွာသွားလဲလို့ပြောရင်ကံကိုယုံကြည်တဲ့ဘာသာတရားကဒီကံနဲ့ပတ်သက်ပြီးတော့စောင့်ထိန်တဲ့တရားရှိတယ်လောကမှာကံတွေကိုလှုပ်တာတွေကိုစုပေါင်းပြီးတော့ကြည်ရင်ကံဘယ်နှမျိုးနဲ့လုံနေကြလဲကံဆိုတာဘာကိုပြောလဲပြည်တယ်ကံဆိုတာကကံဆိုတာဘာလို့ပြောကံဆိုတာမူရင်းကကမ္မမူရင်းကဘာစကားလဲကမ္မအဲ့ဒီကမ္မဆိုတဲ့သကလုံးကနေပြီးတော့အပေါ်ကမာလေးကိုအသက်လေးထည့်လိုက်တယ်တလုံးကိုဖြုတ်လိုက်တယ်ကံဆိုတာဖြစ်သွားတယ်အဲ့ဒီမတ်တနဲ့ဖြစ်နေတဲ့ကံကိုမှလုံကြီးအပေါ်ကသေးသေးတင်လေးလုံလိုက်တော့ကာကြီးသေးသေးတင်ကံလို့အဓိပ္ပာယ်ထွက်အဲ့ဒါကိုမြန်မာလိုရှင်းရှင်းပြောဆိုကံဆိုတာဘာလို့တာလဲလို့ပြောရင်လုပ်ငန်းလုပ်တာလို့အဓိပ္ပာယ်ထွက်တာကံဆိုတာဘာလုပ်တာလဲလုပ်ငန်းလုပ်တာနော်ကံဆိုတာလုပ်ငန်းလုပ်လိုက်တာပဲအဲလိုလုပ်ငန်းလုပ်လိုက်တဲ့အခါကျတော့ဒီလုပ်ငန်းကိုပြန်ပြီးတော့ဖွဲ့ရင်လောကငါးတွေလုပ်နေတဲ့လုပ်ငန်းဟာ၃မျိုးရှိတယ်ကိုယ်နဲ့လုပ်တာရှိတယ်နှုတ်နဲ့လုပ်တာရှိတယ်နောက်တစ်ခုကစိတ်နဲ့လုပ်တာရှိတယ်ရှိဘူးလားအဲ့ဒါကိုပါဠိစာပေမှာဘာ၃ပါးလို့ခေါ်လဲကံ၃ပါးကာယကံမဝစီကမ္မနဲ့မနောကမ္မလို့ဒီလိုပြောသွားတာနော်အဲကြတော့ဒီသုံးပါးနဲ့လုံနေတဲ့ကံဒီမှန်သမျှဒီလုံပြီးယုံနေတယ်ပျောက်သွားသလားလို့ပြောရင်ဒ ဒီကံတစ်ခုကိုပြုတ်လို့ဆောင်ရွက်လိုက်ရင်ဒါတော့မှကံဆိုတာပြောင်းမသွားဘူးအဲ့ဒီကံတစ်ခုနဲ့သူများကိုကာယကံမြောက်ပဲဖြစ်ဖြစ်ဝစီကံမြောက်ပဲဖြစ်ဖြစ်မနောကံနဲ့ကျန်နာပဲဖြစ်ဖြစ်အဲ့လိုကံတစ်ခုကိုပြုတ်လို့ပြီးဟဲ့လို့ဆိုရင်အဲ့ဒီကံရဲ့နောက်မှာဘာကျန်နေခဲ့လို့စွမ်းအားတစ်ခုကျန်နေခဲ့လေဘာကျန်နေခဲ့လဲစွမ်းအားတစ်ခုကျန်နေခဲ့လေအဲ့ဒါအင်္ဂလိပ်မှာ commission force ကံစွမ်းအားလို့ဒီလိုခေါ်ကြတာနော်ကံစွမ်းအားတွေကျန်နေခဲ့ခုဘဝတွေတည်ဆောက်နေတယ်တည်ဆောက်နေတယ်ဆိုတာကအဲ့ဒီကံစွမ်းအားရှိနေသေးရင်ဘာတွေဖြစ်လာမလဲဘဝဆိုတာဖြစ်လာကံစွမ်းအားရှိရင်ဘာဖြစ်မလဲဘဝဆိုတာဖြစ်တယ်ကံစွမ်းအားကုန်သွားပြီလို့ဆိုရင်ကံစွမ်းအားရှိတဲ့ပုဂ္ဂိုလ်နဲ့ကံစွမ်းအားမရှိတဲ့ပုဂ္ဂိုလ်လို့တစ်ဆင့်ပြန်ပြီးတော့ခွဲရင်ရပြီနော်ကံစွမ်းအားရှိတဲ့ပုဂ္ဂိုလ်ဆိုတာကပုထုဇဉ်ဖြစ်တဲ့ပုဂ္ဂိုလ်တွေသောတာပန်သဂါရဂံအနာဂံဖြစ်တဲ့ပုဂ္ဂိုလ်တွေလုတ်တဲ့လုပ်ငန်းမှန်သမျှတည်းအဲ့ဒါကံစွမ်းအားကျန်တယ်။ဘာစွမ်းအားကျန်လဲ။ကံစွမ်းအားကျန်တယ်။ဘယ်ပုဂ္ဂိုလ်လုတ်တဲ့ကံကြတော့ကံစွမ်းအားမကျန်တာလည်းသိတယ်။ယဟန္တာဟုတ်လားနော်။ဘာပုဂ္ဂိုလ်လဲ။ယဟန္တာ။ယဟန္တာဖြစ်တဲ့ပုဂ္ဂိုလ်ကပြုလုပ်ဆောင်ရွက်တဲ့လုပ်ငန်းမျိုးကြတော့ကံစွမ်းအားမကျန်တော့ဘူး။ဘာစွမ်းအားမကျန်တော့ဘူးလဲ။ကံစွမ်းအားမကျန်တော့ဘူး။ကံစွမ်းအားမကျန်တော့ဘူးကံစွမ်းအားကျန်နေသေးသမျှဘဝဟာဘာလို့ရမလဲလို့ပြောရင်တန်တရာထဲမှာလေရမယ်ဘယ်မှာလေရမလဲတန်တရာထဲမှာလေရမယ်နော်တန်တရာထဲမှာလေပြီးတော့နေကြရတယ်အဲ့လိုတန်တရာထဲကလေနေရင်လည်းဘာတွေနဲ့ဒီလိုလေနေတဲ့ပုံကိုယ်တိုင်းဟာဘာတွေနဲ့တွေ့ကြုံကြရလဲလို့ပြောရင်ဘဝမှာမလွတ်နိုင်တဲ့တရားတွေရှိတယ်ဟုတ်လားနော်ဘာတွေရှိလဲလို့ပြောလို့ရှိရင်ဘဝကျင်လည်နေတဲ့အခိုက်အတန့်မှာဇာတိတို့ဇရာဆိုတဲ့ဘေးအိုခြင်းဘေးလောကလူတွေလွတ်နိုင်ရလားလောကလူတွေမလွတ်နိုင်ဘူးဟုတ်လားအိုခြင်းဘေးလောကလူတွေမလွတ်နိုင်နာခြင်းဘေးလွတ်နိုင်ရလားနာခြင်းဘေးလည်းပဲမလို့သိခြင်းဘေးရောလွတ်နိုင်ရလားအေးသိခြင်းဘေးဆိုဒီဘေးတွေနဲ့ကြုံကြုံပြီးတော့နေကြရတယ်အဲ့လိုနေပြီးတော့လက်ခံထားတဲ့ဝါဒကအဲ့ဒါကံကိုယုံကြည်တဲ့ဝါဒတွေဟောက်ယုံကြည်တဲ့ဝါဒလေကံကိုယုံကြည်တဲ့ဝါဒဘုဘကကံကိုမယုံတဲ့ဝါဒတွေကြည့်လိုက်တဲ့အခါကျခရစ်စတန်တို့အစ္စလာမ်တို့ကိုကြည့်လိုက်တဲ့အခါကျကံမဝါဒကိုမယုံကြည်ကြဘူးမယုံကြည်တဲ့အခါကျသူတို့အနေနဲ့ကြဘလို့ယူထားလဲလို့ပြောရင်ဘဝတစ်ခုတည်းဒီဘဝပြီးတာနဲ့နောက်ထပ်ဘဝရှိသေးလားမရှိတော့အဲ့ဒါကိုဗုဒ္ဓရဲ့ဓမ္မကဘာနဲ့နှမ်းပြီးတော့ပြောလဲလို့ပြောရင်အဲ့ဒါမျိုးယူတဲ့ဝါဒကိုဩစေရဒိဋ္ဌိလို့ဒီလိုပြောထားတာဘာလို့ပြောလဲဩစေရဒိဋ္ဌိရဲ့ဩစေရကပြတ်သွားတာဒိဋ္ဌိကအယူပဲဟုတ်လားဩစေရကဘာလို့လဲပြတ်သွားတာဒိဋ္ဌိကအယူဘဝတစ်ခုဒီပစ္စုပန်ဘဝပြီးသွားလို့ချင်းနောက်ထပ်ဘဝမရှိတော့ဘူးလို့ဒီလိုယုံကြည်တဲ့ဝါဒမျိုးကိုဘာလို့ခေါ်လဲဩစေရဒိဋ္ဌိအယူလို့ဒီလိုခေါ်ရဘာလို့ခေါ်ရလဲဩစေရဒိဋ္ဌိအယူတဲ့နောက်တစ်ခုကကျတော့ဘဝကိုတိဆောက်တဲ့အပိုင်းတွေမှာလိုက်ပြီးတော့ကြည့်ရင်တချို့ကျတော့တချို့ဘာသာတရားတွေကယူဆထားတာကလူရဲ့ခန္ဓာကိုယ်မှာဘရော့မှာမသိတော့တဲ့အတ္တဝိညာဉ်ဆိုတာရှိတယ်။ဘာလို့ရှိလဲ?အတ္တဝိညာဉ်ဆိုတာရှိတယ်။ဒီအတ္တဝိညာဉ်လေးရှိနေတဲ့ခန္ဓာကိုယ်ထဲမှာရှိနေတဲ့ဒီအတ္တဝိညာဉ်လေးဟာတဘဝပြီးတဘဝတဘဝပြီးတဘဝသွားပြီးတော့ဒီဘဝကခန္ဓာကိုယ်တည်သွားရင်နောက်ထပ်တဘဝခန္ဓာကိုယ်ထဲကိုသွားရောက်တယ်အတ္တကပြောင်းသလားဆိုရင်အတ္တကမပြောင်းမင်းနဲ့ဘာတွေပြောင်းပြောင်းသွားလဲခန္ဓာကိုယ်တွေပြောင်းပြောင်းသွားတယ်အဲ့လိုပြောင်းပြောင်းသွားပြီးတော့ဘဝကျင်လေတယ်လို့ယူဆတဲ့ဝါဒမျိုးကိုကျတော့ဗုဒ္ဓကဒိဋ္ဌိတွေကိုသွင်းတဲ့အခါကျတော့တတ္တတ္တဒိဋ္ဌိလို့ဒီလိုသွင်းတာဘာဒိဋ္ဌိကလဲတတ္တတ္တဒိဋ္ဌိရဲ့ဟုတ်လားနော်တတ္တတ္တဒိဋ္ဌိဆိုတည်မြဲတယ်ဆိုတဲ့ဝါဒဘာလေးတည်မြဲနေတာလဲလို့ပြောလို့ရှိရင်ဒီခန္ဓာကိုယ်ထဲမှာဘယ်တော့မှမတည်တော့တဲ့ဘာလေးရှိလဲအတ္တလေးရှိတာဘာလေးရှိလဲအတ္တလေးရှိတာအဲ့ဒီအတ္တလေးရှိတယ်လို့ယုံကြည်ထားတဲ့ဝါဒမျိုးတွေကကြတော့အဲ့ဒါဗုဒ္ဓဘာသာနဲ့တခြားပြီးဖြစ်သွားတယ်ဗုဒ္ဓရဲ့အယူအဆကြတော့ဘလို့ဖြစ်သွားလဲလို့ပြောရင်ခန္ဓာကိုယ်တစ်ခုတည်ဆောက်တာပြီးဘာနဲ့ဘာနဲ့ပဲတည်ဆောက်ထားလိုက်ပြောရင်ရုပ်တရားနဲ့နာမ်တရားနဲ့ပဲတည်ဆောက်ဘာနဲ့တည်ဆောက်လဲရုပ်တရားနဲ့နာမ်တရားနဲ့ပဲတည်ဆောက်တယ်ဒီယုတ်တရားနဲ့နန္တရားကယုတ်ကလည်းပဲဖြစ်ပြီးသွားလို့ရှိရင်ပြက်တယ်နန္တရားကလည်းပဲဖြစ်ပြီးသွားလို့ရှိရင်ပြက်တယ်အဲ့ဒါမျိုးလေပတ်ပြီးတော့တန်တရာလေတာဒီဒီဘက်ဘဝကသေသွားတာနဲ့ကြံနဲ့နောက်ဘက်ဘဝကိုသွားပြီးတော့ဖြစ်တယ်လို့အဲ့လိုယူဆတာဒီအဲ့ဒါဘုဇ္ဇဝါဒလည်းပြောရင်ဗုဒ္ဓရဲ့ဝါဒဘုဇ္ဇရဲ့ဝါဒလည်း ဗုဒ္ဓရဲ့ဝါဒအဲကြတော့ဒီနန်းလေးမှာဦးဇင်းတို့ပြောနေတာကဘာလေးတွေရှိလဲလို့ပြောလို့ရှိရင်ဗုဒ္ဓရဲ့ဝါဒနဲ့ကျန်တဲ့ဝါဒတွေကွဲပြားခြားနှံ့မှုစနစ်တကျသိရမယ်တို့ဗုဒ္ဓဘာသာလို့ပြောနေပြီးတော့ဗုဒ္ဓဘာသာကတိဆောက်ထားတဲ့ဗုဒ္ဓရဲ့ဝါဒအကြောင်းကိုမသိရင်ဗုဒ္ဓဘာသာလို့ခေါ်လို့ရရင်မရဘူးဟုတ်လားဟုတ်လားအလိုတွေပြောကြအောင်ဆိုမိယူဖလာဗုဒ္ဓဘာသာလို့ပြောကြအောင်နော်မိယူဖလာဆိုဘာပြောလဲသူ့ရဲ့အမိဖကလည်းပဲဗုဒ္ဓဘာသာအဲသာသမီရောက်တဲ့အခါကျတော့လည်းပဲဗုဒ္ဓဘာသာတွန်းပြီးတော့မေးကြည့်လိုက်တယ်မင်းတို့ဗုဒ္ဓဘာသာဆိုတာဘာလဲလို့မေးရင်မသိဘူးဟဲ့လို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီဗုဒ္ဓဘာသာအသိဟုတ်သေးလားမဟုတ်တော့ဘူးကြည်ကြတာဖြစ်မဟုတ်တော့ဘူးဟုတ်လားနော်မဟုတ်တော့ဘုရားမသာလို့နာမည်ခံထားတာတော့မှန်တယ်ဘုရားရဲ့အကြောင်းလည်းပဲမသိဘူးကို့ဝါရရဲ့ဒီသောပုံလည်းပဲမသိဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုတို့ဘုရားဘာသာလို့ခေါ်ပေမဲ့မိယိုဖလာတသက်ဘုရားဘာသာလို့ဒီလိုခေါ်ရတာ traditional buddhism ပေါ့နော်ဒီယိုးရသင်္လာဘုရားဘာသာကဒီပဲဖြစ်နေတယ်ဟဲ့လို့ဆိုရင်သာသနာရရှိပြီးနိုင်သလားလို့ပြောရင်သာသနာကွဲမှာပဲဒီတိတ်ဘာကွဲမလဲသာသနာကွဲမှာနော်သာသနာဟာကိုယ်သွားတဲ့ဒီအဲ့ဒါမျိုးလို့လို့ရှိခဲ့ဒီမှာကြီးလိုက်တဲ့အခါကျတော်တော်များများဘုရားဘာသာတွေကိုလိုက်ပြီးတော့ကြည်ရင်ဦးဇင်းတို့အကြောင်းအရာလေးတွေမေးကြည့်တယ်ပေါ့ဘုရားဘာသာဘုရားဘာသာဆိုဘာကိုဗုဒ္ဓလို့ခေါ်တယ်လဲလို့စပြီးတော့မိကုံးလေးမေးကြည့်လိုက်တယ်ဗုဒ္ဓဗုဒ္ဓဆိုတဲ့စကားလုံးကခက်ခဲနေတာဗုဒ္ဓဆိုတာဘာကိုပြောဖယားဆိုကဲဖယားဆိုတာဘာလဲလို့နောက်တစ်ဆင့်တက်လာဘယ်လိုပြောမလဲဖယားဆိုတာတစ္ဆာ၄ပါးတရားကိုသိထားသူဘာလို့ပြောလဲသစ္စာ၄ပါးတရားကိုသိထားတဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်ရလဲဖယားနော်အဲ့လိုကြတော့သစ္စာ၄ပါးတရားကိုသိထားတဲ့ပုဂ္ဂိုလ်ဟာဖယားပဲကြာကိုယ့်ရဲ့ဖယားရဲ့အကြောင်းကိုတိတိကျကျမသိဘူးလေဆိုရင်ဘာရင်းနဲ့သွားပြီးတော့ရောလဲလို့ပြောရင်ဖန်ဆင်းရှင်နဲ့သွားရောတတ်တယ်ဘာနဲ့ရောတတ်လဲဖန်ဆင်းရှင်နဲ့ရောတတ်တယ်ဒါပါမှရှိနေတဲ့တရားတွေကဖန်ဆင်းရှင်မဟုတ်တဲ့ဝါရတိဘုရားဝါရတစ်ခုပဲရှိတယ်နော်ဘုရားဝါရအရာကလူတယောက်ကိုဖန်ဆင်းနေဆိုတာရှိရလားလူကိုဖန်တီးတာမဟုတ်ဘူးလူကိုဘုရားကဖန်တီးတာမဟုတ်ဘူးဘာသာတရားကဖန်တီးထားတာမဟုတ်ဘူးကျန်တဲ့ဘာသာတရားမှာလိုက်ပြီးတော့ကြည့်တဲ့အခါကျတော့လူကိုဘယ်သူကဖန်တီးလဲပြောရင်အဲ့ဒီဘာသာကိုသူတို့ယုံကြည်နေတဲ့ခေါ်ကနေပြီးတော့ဖန်တီးတယ်သာဝရဘုရားသခင်ကနေဖန်တီးတယ်အဲ့ဒီဖန်တီးထားတဲ့ဒီပုဂ္ဂိုလ်ရဲ့အပေါ်မှာကံကိုထိမ့်ချုပ်တဲ့နေရာမှာလည်းပဲအဲ့ဒီပုဂ္ဂိုလ်ကအကုန်လိုက်ပြီးတော့ဆွဲထားတယ်မင်းဒီတိုင်းချမ်းသာဆိုရင်ချမ်းသာသေးပဲဆင်းရဲဆိုရင်ဆင်းရဲသေးအဲ့လိုမျိုးဖန်တီးထားတဲ့အရာမျိုးဘုရားဘာသာဟုတ်ရဲ့လားမဟုတ်ဘူးဘုရားဘာသာကအဲ့လိုမဟုတ်ဘူးဘုရားရဲ့အယူအဆကကြတယ်ဘာလဲပြောရင်ကိုဖြစ်ကိုခံဝါရဘာဝါရလဲကိုဖြစ်ကိုခံဝါရကိုဖြစ်ကိုခံဝါရဆိုတော့လုပ်ငန်းတစ်ခုကိုကိုကလုပ်လိုက်တယ်ဒီလုပ်ငန်းတစ်ခုကိုကြားရတဲ့ကနေသူများကိုလွှဲချလို့ရရလားမရဘူးအဲ့ဒီလုပ်ငန်းလုပ်ပြီးသွားရင်အဲ့ဒီလုပ်ငန်းရဲ့အကျိုးဆက်ကိုဘယ်သူခံစားရမှာပြောရင်ကိုယ်ပဲခံစားရမှာဘယ်သူပဲခံစားရမလဲကိုယ်ပဲခံစားရမှာနော်ကိုယ်ပဲခံစားရအဲ့လိုယုံကြည်တဲ့ဝါရတည်းအဲ့ဒါဗုဒ္ဓရဲ့ဝါရအခုဗုဒ္ဓရဲ့ဝါရအရာကြီးလိုက်လို့ရှင်ရင်ကံဟာ၃မျိုးရှိတယ်ကာယကံရဲ့ဝစီကံရဲ့မနောကံရဲ့ဘာတွေဘာတွေရှိလဲကာယကံရဲ့ဝစီကံရဲ့မနောကံရဲ့၃မျိုးရှိဒီကံတွေနဲ့လှုပ်ထားတဲ့အရာမှန်မှန်ပြီနောက်ကနေပြီးတော့စွမ်းအားအဖြစ်နဲ့ကြံပြီးတော့တစ်ဖက်ဘဝဆိုတာရောက်သွားတာအဲကြတော့တာမန်နဲ့ဟုတ်ရဲ့လားလို့ပြောဒီကံစွမ်းအားပေါ်မှာမူတည်ပြီးတော့ဘဝတွေကြွားသွားတယ်နော်ဘုဘဘဝကိုသွားပြီးရဲ့လို့ဆိုလို့ရှိရင်အခုဆရာတော်ဘုရားပြန်တော်မူသွားတယ်ထားပါနော်ဆရာတော်ဥဝန္ဒပြန်တော်မူသွားတဲ့အခါကျတော့ဒီဘက်ဘဝကပစ္စုပ္ပန်ကနေပြီးတော့ကံစွမ်းအားနဲ့တွန်းမလွတ်လိုက်ဘူးလားကံစွမ်းအားနဲ့တွန်းလွတ်လိုက်တာဘာနဲ့တွန်းလွတ်လိုက်လဲကံစွမ်းအားနဲ့တွန်းလွှတ်လိုက်တယ်တွန်းလွှတ်လိုက်ပြီးတော့နောက်ထပ်ဘဝကိုတန်းပြီးတော့တစ်ခုခုဖြစ်သွားတယ်ဟုတ်လားမျက်ပြီမှာဖြစ်ခြင်းဖြစ်မယ်ယမပြီမှာဖြစ်ခြင်းဖြစ်မယ်ဟုတ်လားနော်အဲ့ကျလူတွေပြုတ်လုထားတဲ့ကံပေါ်မှာမူတည်ပြီးတော့ဘဝဆိုတာဖန်ပြီးသွားတာဒီတိုင်းကြီးဘဝဖြစ်တာဟုတ်ရဲ့လားအေးဒီတိုင်းကြီးဖန်ပြီးတာမဟုတ်ဘူးအဲ့ကျတော့ဘဝတစ်ခုကောင်းမြင်တယ်ဟဲ့လို့ဆိုရင်မိမိတို့ကဘာလုပ်ဖို့လိုလဲလို့ပြောရင်ကိုရနေတဲ့အခိုက်အတန့်မှာအဲ့ဒီကံကိုကြာကြာနာနာအသုံးပြုကံကိုအသုံးချနွဲတယ်ဟဲ့လို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီနောက်ဘဝမှာသွားတဲ့အခါကျတော့လည်းဘဝနှိမ့်ကြတဲ့ဘဝမဖြစ်ဘူးလားနှိမ့်ကြတဲ့ဘဝမှာသွားပြီးတော့ဖြစ်တယ်ဟုတ်လားနော်နှိမ့်ကြတဲ့ဘဝတွေမှာသွားပြီးတော့ရောက်ရတယ်နှိမ့်ကြတဲ့ဘဝတွေကိုရောက်တဲ့ ဒီပုဂ္ဂိုလ်ရဲ့ဘဝကတစ်ဆင့်ပြန်ပြီးတော့တခါဘယ်ကိုပြန်ရောက်နိုင်လဲလို့ပြောမြင့်တဲ့ဘဝကိုတစ်ဆင့်ပြန်ပြီးတော့လည်းရောက်နိုင်တယ်ဘဝဒီအဲ့ဒါလေပတ်ပြီးတော့ဒီလိုဖြစ်နေကြအရေးကြီးတာကဘာကိုအရေးကြီးလဲပြန်ကံကိုနိုင်မှုရအရေးကြီးတယ်ဘာကိုနိုင်မှုအရေးကြီးလဲကံကိုနိုင်မှုရအရေးကြီးတယ်ဘဝကိုလိုက်ပြီးတော့ကြည့်လိုက်လို့ရှိရင်ကံတွေကကိုပြုတဲ့ကံဟာလူရဲ့စိတ်ဓာတ်ကဘဝအနေထားရကကိုကအသာသီးရသွားတယ်ဟဲ့လို့ဆိုအနိုင်ယူတတ်တဲ့သဘောတရားတွေရှိဘူးလားအနိုင်ယူတတ်တဲ့သဘောတရားတွေရှိတယ်အဲ့ဒီအနိုင်ယူတတ်တဲ့သဘောတရားတွေနဲ့မိမိတို့ကအနိုင်ယူကြမယ်ဟဲ့လို့ဆိုရင်ဒီဘက်ဘဝကသိပြီးသွားလို့ရှိရင်နောက်ဘက်ဘဝရောက်ရင်တစ်ဆင့်ပြန်ပြီးတော့အဲ့ဒါဘယ်သူခံရမှာဆိုရင်ကိုပဲပြန်ပြီးတော့ခံရတာနော်အဲ့ကြတော့ဒီဘဝကနေပြီးတော့နောက်ဘဝရှိသလားမရှိဘူးလားလို့ပြောရင်ဗုဒ္ဓဘာသာရဲ့အရာတမလွန်လောကဆိုတာရှိသလားမရှိဘူးလားရှိတယ်ဟုတ်လားနော်တမလွန်လောကဆိုတာရှိအဲ့ကြတော့ဒီတမလွန်ဘဝကူးပြောင်းတဲ့နန်းလေးမှာအရေးကြီးတာလေးရှိတယ်တော်တော်များများဗုဒ္ဓဘာသာတွေကသိတဲ့နေရာမှာမသိတတ်ဘူးဖြစ်နေတာနော်သိတဲ့နန်းမှာမသိတတ်ကြဘူးလူရဲ့လို့ဖြစ်လာပြီလို့ဆိုရင်တို့ပုံနယ်ပွဲသားဖြစ်တဲ့ပုဂ္ဂိုလ်လည်းမသိရဘူးလားသိရတယ်ရုပ်ဆင်းလှပတဲ့ပုဂ္ဂိုလ်မလှတဲ့ပုဂ္ဂိုလ်မသိရဘူးလားသေးရတယ်ဘလောက်ပဲနာလာပါပါဘလောက်ပဲပစ္စည်းဥစ္စာရှိရှိဘလောက်ပဲယာဓုဥစ္စာရှိရှိနောက်ဆုံးမှာအဲ့ဒီပုံကိုယ်တွေဘာဖြစ်ရမလဲသေရမယ့်ပုံကိုယ်တွေကြီးတယ်ပဲဒါပေမဲ့အဲ့လိုသေတဲ့နန်းမှာသေတတ်ဖို့တော့တော်တော်ရေးကြီးပါတယ်ဘာလို့ဖို့ရေးကြီးလဲသေတတ်ဖို့ရေးကြီးတယ်ဒီခေတ်ထဲမှာလိုက်ပြီးတော့ကြီးလိုက်လို့ဆိုသေတဲ့နန်းတွေမှာလိုက်ပြီးကြီးရင်ဘုရားဘာသာကမသေတတ်တာတွေကိုသွားပြီးတော့တွေ့ရနော်မသေးတတ်တာကဘလို့မသေးတတ်လဲလို့ပြောရင်လူတယောက်ဂရင်းပေါ်မှာပက်လက်လန်ပြီးတော့သေတော့မယ့်အနေထားကိုရောက်ပြီဟဲ့လို့ဆိုရင်ပြန်တဲ့ပုဂ္ဂိုလ်တွေကနေပြီးတော့ဆွေမျိုးဖြစ်တဲ့ပုဂ္ဂိုလ်တွေကိုမခေါ်ကြဘူးလားခေါ်ကြတယ်ကိုယ့်ရဲ့မိသားစုကနေအဲ့ဒီဂရင်းပေါ်မှာပက်လက်ဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့နဘေးပက်ပက်လက်မှာဝိုင်းပြီးတော့အဲ့လိုနေကြနေပြီးတော့သူတို့ပြောတဲ့စကားတွေကဘာတွေကိုပြောလို့ပြောတာရှိကြလဲလို့ပြောလို့ရှိရင်ဟာကျွတ်တို့ကိုဒီတိုင်းထားပြီးတော့သွားတော့မှာလားဒါမျိုးပြောတာရှိဘူးလားရှိတယ်ကျွတ်တို့ဒီတိုင်းထားပြီးတော့သွားတော့မှာလားဟာကျွတ်တို့ကြည့်တဲ့လောက်ကိုင်းစားရရတော့မှာလားဒါမျိုးပြောတာလည်းရှိတယ်ဟာထားပြီးတော့ကြည်ပါဦးကျွတ်တို့ရဲ့ဘဝဘလို့ဖြစ်သွားမလဲလို့ဒါမျိုးစကားတွေနဲ့ပြောနေတဲ့မိသားစုလည်းမတွေ့ဘူးလားရှိတယ်ဒါမျိုးမိသားစုတွေလည်းရှိတယ်အဲ့လိုမျိုးလုပ်တဲ့ပုဂ္ဂိုလ်တည်ပေမဲ့ပုဂ္ဂိုလ်ကိုဘယ်ကိုတွန်းပို့နေတာလဲလို့ပြောရင်အပေဘုံကိုတွန်းပို့နေတာဒီတည်းဘယ်ဘုံနေတာလဲအပေဘုံကိုတွန်းပြီးတော့ပို့နေတာတချို့ပုဂ္ဂိုလ်တွေကြတော့လည်းပဲရှိတယ်ဒီကံนี้ဖြစ်တဲ့ပုဂ္ဂိုလ်ကိုဇွတ်အမွေတောင်းနေတယ်ဟုတ်လားနော်ဇွတ်အမွေတောင်းနေဟာမသိခင်မှာကိစ္စလေးတွေပြည့်အောင်လုပ်သွားပါဦးဒီမိသားစုတွေဒီလိုဒီလိုဖြစ်နေတယ်အဲ့ဒါအကြီးကဘယ်ဟာယူရမှာလဲဘယ်အကွက်ကိုဘယ်သူကယူရမှာလဲဆိုပြီးတော့ဇွတ်ကိုပဲသူတို့ကပြန်ပြီးတော့အမွေလုနေတဲ့ပုဂ္ဂိုလ်လည်းမရှိဘူးလားအဲ့ဒါမျိုးအမွေလုနေတဲ့ပုဂ္ဂိုလ်များဒီလဲပဲကိုယ့်ရဲ့ဆွေမျိုးကိုယ့်ရဲ့အမိအဖာဟုတ်လားအမေဒါမှမဟုတ်ရင်အဖေဖြစ်တဲ့ပုဂ္ဂိုလ်ကိုဘယ်ကိုတွန်းပို့နေရတာလဲပြောရင်အပေဘုံကိုပို့နေကြတာဘယ်ကိုပို့နေတာလဲအပေဘုံကိုပို့နေကြတာနော်အဲ့ကြအကောင်းဆုံးပို့တဲ့စနစ်ကဒီကနေ့ပုဂ္ဂိုလ်တယောက်နဲ့ဂျုံပြီးဟဲ့လို့ဆိုရင်ဘယ်လိုလုပ်သင့်လဲလို့ပြောလို့ရှိရင်ဒီပုဂ္ဂိုလ်ကသမထဘာဝနာဝိပဿနာဘာဝနာတွေကိုအားထုတ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့ဟဲ့လို့ဆိုရင်သူအားထုတ်နေကြဖြစ်တဲ့ခဲဝင်လေထွက်လေကိုရှုတဲ့ဆိုရင်လည်းပဲအဲ့ဒီဝင်လေထွက်လေကိုမှတ်ဟေးဒီအချိန်မှာမင်းအရေးကြီးတယ်ဒီအချိန်လေးဟာသိပြီတော့အရေးကြီးတယ်မင်းအားထုတ်နေကြဖြစ်တဲ့ဓမ္မကိုပါရှုဆိုပြီးတော့ဒီလိုအားပေးရအဲ့လိုအားပေးရင်ဒီကနေ့ဖြစ်တဲ့ပုဂ္ဂိုလ်ကစိတ်တွေရောက်ရဲ့ဖတ်နေတဲ့ဒီကနေ့ဘယ်ကိုပြန်ရောက်သွားလဲပြောသူရဲ့တို့ဝင်လေထွက်လေလေးကိုပြန်ရောက်ပြီးတော့ဖောင်းနေဖိနေလေးဓမ္မမို့ရင်ဝင်နေတဲဆိုပြီးတော့အဲ့လိုရှုပ်ပြီးတော့လာသိသွားမယ်ဟဲ့လေဆိုရင်အဲ့ဒီပုဂ္ဂိုလ်မျိုးကြတော့တေဂန်ဒီမှာအဲ့ဒီအမျိုးအားပေးတယ်ဟဲ့လေဆိုရင်တေဂန်ဒီပုဂ္ဂိုလ်ဘယ်ကိုပို့တာလဲပြောရင်နတ်ပြည်ဓမ္မပြည်ကိုပို့တာဘယ်ကိုပို့တာလဲအဲ့ဒါမျိုးမိသားစုတွေ့ဘူးလားပြည်တယ်ဟေးအဲ့ဒါမျိုးမိသားစုတွေမရှိဘူးလားအဲ့ဒီမိသားစုမျိုးတွေလည်းရှိကြတာပဲဟုတ်လားနော်ကဲနောက်တစ်ခုကကြတော့ဘာတွေရှိလဲလို့ပြောလို့ရှိရင်တို့ဒီတေဂာနီးဖြစ်တဲ့ပုဂ္ဂိုလ်ကိုကုညီတဲ့အပိုင်းပေါ့မျိုးမျိုးရှိပါနော်ကုညီတဲ့အပိုင်းလေးတွေမှာဘုရားနေပြီးတော့နောက်ဆုံးအနေနဲ့သူ့ကိုကုညီခြင်းနဲ့ဟဲ့လို့ဆိုရင်သူပြုတ်ခဲ့တဲ့ဒါနာလေးတွေကိုပြန်ဖော်ပေးလို့မရဘူးလားပြန်ဖော်ပေးလို့ရတယ်မင်းဘယ်မှာ ဘလောက်လူခံခဲ့တယ်ကျောင်းတော့ဘလို့လူခံခဲ့တာဖယားမမင်းရွှေချတာကဘယ်ဖယားမရွှေချခဲ့တယ်စသည်ဖြင့်အဲ့ဒါမျိုးမိမိတို့ကနေပြီးတော့ဒီကံဤဖြစ်တဲ့ပုဂ္ဂိုလ်ကိုအဲ့လိုအားပေးမယ်ဟဲ့လို့ဆိုရင်သူကလည်းပဲအဲ့ဒီအာယုန်ကိုမြင်သွားမယ်ဟဲ့လို့ဆိုရင်ဘဝကကောင်းမလားဘဝကကောင်းတယ်အဲ့ဒါမျိုးသိတတ်ဖို့အရေးကြီးတယ်နော်ဒီနေ့မှတို့ဒီသမိုင်းကြောင်းနေနဲ့ပတ်သက်ပြီးတော့ဒီလိုသိခဲ့တဲ့ပုဂ္ဂိုလ်ကြီးရှိသလားလို့လိုက်ပြီးတော့ကြည့်ဘုရားရဲ့စာပေမှာဓမ္မိကဥပဒကဆိုတာရှိတယ်ဤတဲ့ဘယ်သူလဲဓမ္မိကဥပဒကဓမ္မိကဥပဒကဆိုတဲ့တရားကြီးကတလျှောက်လုံးကုသိုလ်ကောင်းမှုတွေကိုအမြဲတမ်းလုပ်တယ်သူ့ရဲ့သာသမီတွေလည်းပဲကုသိုလ်ကောင်းမှုလုပ်ခိုင်းတယ်တေဂာနီးရောက်တဲ့အခါကျတော့အဲ့ဒီဓမ္မိကဥပဒကကြီးကိုယ်တိုင်ကသူ့ရဲ့သာသမီတွေကိုခေါ်တယ်ငါသာသမီတွေငါနန်းမှာလာကြငါအခုတေဂံဤဖြစ်နေတဲ့ဒီအချိန်မှာငါတရားနာကျင်တယ်တဲ့ပြည့်တဲ့ဘာနာကျင်တယ်လဲတရားနာကျင်တယ်တရားနာကျင်တဲ့ဘုရားရဲ့ခံတော်ပါသွားပြီးတော့ရှောက်ထားစမ်းပါငါရဲ့အိမ်ကိုတန်ခါးဒီလွတ်လို့ဒီတန်ယန်းတန်ခါးများကတရားဟောပေးပါစေဆိုပြီးတော့သူ့ရဲ့သာသမီတွေကိုခေါ်တယ်သူ့ရဲ့သာသမီကိုခေါ်ပြီးတော့ဘုရားရဲ့ခံတော်ပါသွားပြီးရှောက်ခိုင်းဘုရားကနေပြီးတော့တန်ခါးတော်များပေးလိုက်ပြီးတော့အဲ့ဒီအိမ်ရောက်တဲ့အခါကျတော့တန်ဃာတော်တွေကဘာတုံနဲ့တရားဟောကြလဲလို့ပြောရင်မဟာတတိပဋ္ဌာနာတုံနဲ့တရားဟောတာဘယ်တုံနဲ့ဟောလဲမဟာတတိပဋ္ဌာနာတုံဘာတုံတယ်လဲပြည့်တယ်မဟာတတိပဋ္ဌာနာတုံတဲ့နော်မဟာတတိပဋ္ဌာနာတုံနဲ့တရားကိုပူဇော်နေလိုက်အဲတရားကိုဟောနေလိုက်တဲ့အခါကျတော့ဒီအာယုန်လေးကိုတိုင်းပြီးတော့ဒီလိုနာနေတဲ့အချိန်ဘာတွေရောက်လာလဲလို့ပြောရင်မျက်ပြီ6ထပ်ကနေပြီးတော့နဲ့ယထာအတိတိဟာသူ့ရဲ့ဝန်းကျင်မှာရောက်လာကြတယ်ကျုပ်ယထာကိုလာပါကျုပ်ယထာဘောတက်ပါသတုမာရိကလည်းပဲကျုပ်ယထာဘောတက်ပါရာမနတ်ကြီးကလည်းပဲကျုပ်ရဲ့နထယထာဘောမှာတက်ပါဒီလိုပဲတုတိတာတာဝရင်သာရာမတုတိတာနေမနရတိပရဏမိတဝတဝတိလို့ခေါ်တယ်ဒီမျက်ပြီအတိတိကနေပြီးတော့ကျွန်းတို့ရဲ့ယထာဘောကိုသာတက်ပါလို့အဲ့လိုဆိုတဲ့အခါကျခဏနေဦးဟေခဏနေဦးလို့ဒီလိုပြောလိုက်တဲ့အခါကျတော့မဟာပတိတတိပရဏသုံးကိုရွတ်နေကြတဲ့တန်ဃာတွေကသူတို့ကိုတားတယ်ထင်ပြီးတော့နော်အာငါတို့ကိုရက်ခိုင်းတာပဲဆိုပြီးတော့အဲ့ဒီပုဂ္ဂိုလ်ကဆက်ပြီးတော့ယန်းတန်ဃာတွေကမဟာတတိပရဏသုံးကိုဆက်မရွတ်တော့ဘူးကျောင်းတော်ကိုပြန်ခဲ့နော်ကျောင်းတော်ကိုပြန်တဲ့အခါကျသူ့ရဲ့သားသမီးတွေကသူ့ရဲ့အဖေကငကုတုံးကဘာသာရေးသိပ်ပြီးတော့လေးထားတဲ့ပုံကိုပဲအခုယန်းတွေကတရားဟောနေတာကိုခဏရက်ပါအောင်ဆိုပြီးတော့သူကတားတယ်ဒီကနေ့မှသိပ်တယ်မမှန်တော့တာလားဆိုသူ့ရဲ့အဖေအတွက်ပူသွားကြတယ်ပူကြတဲ့အတွက်ကြောင့်မို့သူကနေပြီးတော့လေးသားသမီးတွေကမေးတယ်အဖေဘာလို့ညံတားတာလဲဆိုတော့ငါဘာတားလို့လဲအော်ခုနကတော့ရက်အောင်ရက်အောင်လို့တားလိုက်တဲ့အခါကျယန်းတွေကသူတို့ကိုရက်ခိုင်းတယ်ထင်ပြီးတော့အခုကြောင်းကိုပြန်သွားကြပြီ။ဟာငါကယန်းတွေကိုရက်ခိုင်းတာမဟုတ်ဘူးဟေ။ငါရက်ခိုင်းတာကငါ့ကိုခေါ်နေတဲ့ဒီနတ်ပြည်ကနယထားတွေခဏစောင့်အောင်ခဏရက်တန်ကြအောင်လို့ငါကဒီလိုတားတာ။ဟာဒါကျွတ်တို့ကမြင်မှမမြင်တာဘယ်ဖြစ်နိုင်လိမ့်မလဲလို့အဲ့လိုပြောတာကဲမယုံလို့ရှိရင်မင်းတို့ပန်းကုန်းတကုန်းကိုလို့လုံးပြီးတော့အဲ့ဒီပန်းကုန်းကိုအပေါ်မှာပြစ်လိုက်လို့ပြောတဲ့အခါကျတော့အဲ့ဒီပန်းကုန်းဟာဒါဝရင်သာနတ်ပြည်ကနှစ်ယထာမှာတွားပြီးတော့ချိန်တယ်။ဘယ်မှာတွားချိန်လဲ။ဒါဝရင်သာနတ်ပြည်ကနှစ်ယထာမှာတွားပြီးတော့ချိန်တယ်နော်။ဒီလိုချိန်လိုက်တဲ့အခါနော်အဲ့ဒီချိန်တာနဲ့ကြင်ိုင်နဲ့အတော်လေးကြာတဲ့အခါကျဓမ္မိကဥပဒကကြီးနဲ့သေပြီးတော့သေပြီးတဲ့နောက်ဘယ်ဘဝရောက်သွားလဲ။ဒါဝရင်သာနတ်ပြည်မှာနတ်သားအဖြစ်နဲ့ရောက်သွားတယ်။အဲ့ဒါဟာသာသမီဖြစ်တဲ့ပုဂ္ဂိုလ်တွေကပန့်ဖို့မှုကောင်းလို့လားမကောင်းလို့လားကောင်းလို့ပဲဒီနေ့မှသာသမီဖြစ်တဲ့ပုဂ္ဂိုလ်တွေကဒီကနေ့မှအမွေလွတ်နေကြမယ်ဟဲ့လို့ဆိုရင်ဟုတ်လားဟဲ့ကွက်ကတော့ဟာတို့ပေးတင်တယ်ဟိုကွက်ကတော့ဘသူပေးတင်တယ်လို့လွတ်နေကြမယ်ဟဲ့လို့ဆိုရင်သာသမီဖြစ်တဲ့ပုဂ္ဂိုလ်ဟိုမိဘဖြစ်တဲ့ပုဂ္ဂိုလ်ဟာကြည်နဲ့တရားကောင်းရလားဟေးဝမ်းမြောက်စရာကောင်းရလားဆိုရင်သူ့ရဲ့ဘဝစဉ်းစားလေးဝမ်းနေစရာဖြစ်သွားမှာဒါကြောင့်မို့သာသမီများကနေဝိုင်းပြီးတော့အဲ့လိုတရားနဲ့အညီသိခိုင်းလိုက်တဲ့အခါကျတော့သူသိသွားတဲ့အခါဘယ်ကိုရောက်သွားလဲဒါဝရင်တာနတ်ပြည်ကိုရောက်တော့ဘယ်နတ်ပြည်ကိုရောက်လဲဒါဝရင်တာနတ်ပြည်ကိုရောက်သွားတယ်တဲ့ဒါကမှတ်စရာနော်လောကထဲမှာလိုက်ပြီးတော့ကြည့်ရင်ဦးဇင်းတို့ကတော့တွေ့နေနော်လိုက်ပြီးတော့ကြည့်လိုက်ရင်တော်တော်များများအော်ဟစ်ပြီးတော့ငိုကြယူကြနေပဲဒီပုဂ္ဂိုလ်တယောက်ဟာတက်ထွက်သွားတာများ ဒီလိုတော့ထွက်ရမယ်လို့ဆိုအဲ့ဒီပုဂ္ဂိုလ်ရဲ့ဘဝဒီစဉ်းစားကြည့်လိုက်သိပြီးတော့ဝန်နေစရာကောင်းတယ်ငရေတိဋ္ဌံတိတ်ကြအတုရကေတဘုံဘုံတော့သိကြပေါ့ကြတော့မှာလေဟုတ်လားနော်အဲ့ဒါမို့သေကံနီးမှာတို့ကုညီတက်ဖို့ရေးမကြည့်ဘူးလားအရေးကြီးတယ်သေကံနီးမှာကုညီတက်ဖို့တကယ်အရေးကြီးပါဒါကဓမ္မိကဥပဒကာကြီးကိုကုညီပေးလိုက်နော်နောက်တစ်ခုကကြတော့လောကထဲမှာလိုက်ပြီးတော့ကြည့်ရင်ဘယ်ပုဂ္ဂိုလ်တွေအကူအညီပေးဘူးလဲလို့ပြောရင်တို့မင်းကွန်တိပိဋကဒရဆရာတော်ကြီးရဲ့ဘွဲ့ဘူးလဲဆိုရင်ဥဝိစိတ်တာတာရာဘိဝန္တာကြားဘူးလားပြည်တယ်နော်မင်းကွန်ဆရာတော်ကြီးပြန်တော်မူကန်ဒီရောက်တဲ့အခါကျတော့လည်းပဲသူ့ရဲ့တပည့်တွေကဝိုင်းပြီးတော့ပူဇော်ကြတဲ့အတွက်ကြောင့်ဆရာတော်ကြီးကစိတ်ချမ်းချမ်းသာသာနဲ့ဘဝနိဂုံးချုပ်သွားနော်ဆရာတော်ကြီးတိတ်ပြီးတော့ကျမ်းမာကြီးကညံ့လာတဲ့အခါကျတော့ဂရင်ပေါ်မှာပတ်လက်လှမ်းနေတဲ့အချိန်သူ့ရဲ့မိငယ်မှာရှိနေတဲ့မိငယ်ကျောင်းတိုင်းမှာရှိနေတဲ့ဒီကိုပူဇော်ပေးပါတဲ့ဘာတရားတော်လဲပဋ္ဌာန်းတရားတော်ကြီးကိုငါ့ကိုပူဇော်ပေးလို့အဲ့လိုပြောတဲ့အခါကျတော့ရဟန်းတန်ဃာတွေကအုပ်စုလိုက်အုပ်စုလိုက်ခွဲပြီးတော့အရာတလှဲ့တလှဲ့တဘာတဘာကိုတနာဤကြနဲ့အဲ့ဒါဆရာတော်ကြီးကိုပူဇော်ရင်းနဲ့ဆရာတော်ကြီးကပြန်တော်မူသည့်အထိအဲ့ဒီဓမ္မကိုနာကြားရင်းနဲ့ဒါဝိညာဉ်ချုပ်သွားတယ်ဟုတ်လားနော်အဲ့လိုချုပ်သွားတဲ့ပုဂ္ဂိုလ်များကြတော့တို့တန်မြတ်ဖြစ်เสียလူသေးလားအပေပုံများသွားမလားလို့တန်မြတ်ဖြစ်เสียလူသေးလားမလူဟုတ်လားနော်အဲ့ဒါဘယ်သူတွေကောင်းလို့လဲပြောလို့ရှိရင်အနီးကပ်ပြည့်စုံနေတယ်ဘာတွေကောင်းလို့လဲယဟန်တန်တာတွေကောင်းလို့ရန်တန်ဃာကပြုစုတဲ့ရန်တန်ဃာကလည်းပဲဆရာတော်ကနေမကောင်းဖြစ်ပြီလေဆိုရင်အရှင်မယားတပည့်တော်ကြောင်းလွှဲထားခဲ့ဗျာရှင်မယားရဲ့လက်လာပါးတွေတပည့်တော်ကအပိစီဂရုပန်လူပန်တွေလွှဲထားခဲ့ဗျာလို့ဒီလိုသာအမွေတောင်းနေမယ်လေဆိုရင်အဲ့ဒီဘုန်းကြီးပြန်တော်မူကန်ဒီစိတ်ချမ်းသာလောက်ပါမလားမချမ်းသာနိုင်ဘူးအဲ့ဒါယဟန်ပိုင်းကလည်းပဲဒါဆင်းရဲတရားနော်လူပိုင်းကလည်းပဲအဲ့လိုအမွေမတောင်းမိဖို့အရေးကြီးတယ်လို့ယဟန်ပိုင်းကလည်းပဲအဲ့ဒါသိပြီးတော့အရေးကြီးပါအဲ့လိုကြာကြာနာနာကိုကပူဇော်လိုက်ရင်တော့အဲ့ဒီပုဂ္ဂိုလ်ဒီဒါကောင်းရဖြစ်တဲ့ဘုံဘဝကိုရောက်သွားမယ်ဒါကမင်းကဆရာတော်ကြီးရဲ့ဘဝနော်ခုဒီဆရာတော်ကြီးလိုက်တဲ့အခါကျတော့ဆရာတော်ဒါဥဝန္တကိုကြီးတော့သူပြန်တော်မူကန်ဒီရောက်တဲ့အခါကျတော့ဘာတွေလုပ်ခိုင်းလဲလို့ပြောရင်ယဟန်တော်သူ့နှမ်းမှာခေါ်ပြီးတော့သူနေစဉ်ရွတ်နေကြဖြစ်တဲ့သူ့ရဲ့စိတ်တိုင်းကြရွတ်နေကြဖြစ်တဲ့တုတ်တော်တွေကိုရွတ်ခိုင်းနေတဲ့ပြိတ္တရေသတိတရားမကောင်းဘူးလားသတိတရားကောင်းတယ်လောဘဒေါသမောဟတွေနဲ့ပြေတာဟုတ်ရဲ့လားမဟုတ်ဘူးဟုတ်လားနော်သူရွတ်နေကြဖြစ်တဲ့တုတ်တော်တွေကိုအဲ့ဒါလည်းကတန်ဃာတစ်ပါးကိုအင်းပြီးတော့အဲ့ဒီတန်ဃာကိုရွတ်ခိုင်းတယ်အဲ့ဒီတန်ဃာမောသွားလို့ချင်းနောက်တဲ့တစ်ပါးလဲပြီးတော့ဒီဟာတွေကိုရွတ်ခိုင်းရွတ်ခိုင်းရင်လည်းဆရာတော်ဟာဒါသူ့ရဲ့အတက်ပုံဆုံးသွားတယ်အဲ့လိုပုံဆုံးသွားတဲ့အတွက်ကြောင့်သူ့ဘဝအတွက်လိုက်ပြီးတော့ကြည့်ရင်ပူပန်တရားလူရလာပြည့်တယ်မလို့ဒါဘဝနေကုန်းချုပ်ကောင်းတယ်လို့ပြောရမှာဘာလို့ပြောရမလဲဘဝနေကုန်းချုပ်ကောင်းတယ်လို့ပြောရမှာအဲ့လိုဘဝမျိုးရဖို့ဆိုတာလည်းပဲခရင်လာပြည့်တယ်ခရင်နေဘာကြောင့်ခရင်လာလဲလို့ပြောရင်လောကလူသားတွေငကူကပုံကိုယ်တွေလည်းပူပူပြီးတော့လောဘတွေလည်းကြီးမလာကြဘူးလားကြည်လာကြတယ်ဒေါသတွေလည်းကြီးလာကြတယ်မောဟတွေကလည်းပဲကြီးလာကြတယ်မာမနာတွေကလည်းပဲသိပ်ပြီးတော့ထောင်လွှမ်းလာကြအိတ်တာတွေမနာလိုမှုဝန်တိုမှုတွေလည်းရှိဘူးလားဒီတရားတွေနဲ့ပြည့်နေတဲ့ဒီလောကထဲမှာဒီလိုပြုစုစောင့်ရှောက်တတ်ဖို့ဆိုတာအရေးမကြီးဘူးလားအရေးကြီးတယ်နော်အဲကိုစောင့်ရှောက်တာကအပြုစုစောင့်ရှောက်မကောင်းဘူးပဲလို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ကသေကံဒီအချိန်မှာမကောင်းတဲ့ဇောတွေစောသွားပြီးတော့အပေပုံတွေမရောက်နိုင်ဘူးလားရောက်နိုင်တယ်ဟုတ်လားနော်နောက်တစ်ခုရှိတာကဆရာတော်ကြီးနဲ့ပတ်သက်ပြီးတော့ပူဇော်မလို့ဘူးဆိုတာကဆရာတော်ကြီးတနေ့တနေ့လုပ်ငန်းလုပ်တဲ့အခါကျတော့ညပိုင်းမှာဗန္ဒနာရသလုပ်ငန်းလုပ်တယ်လို့တို့သူတော်စင်တို့ကြားဖို့လည်းပြည့်တယ်ဗန္ဒနာရသလုပ်ငန်းလုပ်အေးည7နာရီကနေစလိုက်တယ်မနေ့4နာရီထိဆရာတော်ကရွတ်မှုဖတ်မှုကိုလုပ်တယ်ဆရာတော်ဦးဝန်သာတို့အလုံးဖူးဖူးလာပြည့်တယ်အေးဒီနေ့နီးတဲ့ပုဂ္ဂိုလ်ကထူးခြားတဲ့ပုဂ္ဂိုလ်တပါးပြည့်တော်မူသွားပြီဆိုတဲ့အခါကျမှငါတို့တော့မခူးလျရလိမ့်င်းလို့ဒီလိုဝမ်းနဲ့ပက်လက်ဖြစ်နေမယ်ဟဲ့လို့ဆိုရင်ဒီလိုနောင်တတွေရနိုင်မယ်ဟဲ့လို့ဆိုရင်အဲ့ဒီနောင်တဟာတန်ဖို့ရှိသေးလားမရှိတော့ဘူးခုတပါးဒါပြည့်တော်မူသွားပြီနော် ဆရာတော်ကြီးလုပ်တဲ့လုပ်ငန်းကိုကြည့်ည7နာရီကနေပြီးတော့မနေ့4နာရီထိဆိုတဲ့အခါကျတော့တို့သူတော်စင်တို့7နာရီကနေမနေ့4နာရီအဲ့ချိန်မှာဘာလုပ်နေလဲအဲ့ကောင်းနေတဲ့အချိန်မဟုတ်လားပြည့်တယ်ဟာအဲ့ကောင်းနေတယ်ခေါ်ခေါ်ခွေးခွေးတွေတော့ကြီးလို့ခေါ်လာနော်အဲ့လိုအိတ်နေတဲ့အချိန်မှာဒီဆရာတော်ကဘာလို့တုံးလို့ပြောရင်သူရွတ်နေကြဖြစ်တဲ့တုတ်တော်တွေကိုအစဉ်တိုင်းပဲပြိတ်တော်တွေရောပထန်းရောပြန်တဲ့တုတ်များစွာတော်ကိုလည်းပဲသူကဒါပူဇော်ပြီးတော့တခြားလုံးဒီလိုနေတယ်ဟုတ်လားကြီးညိုစရာမကောင်းဘူးအေးအသက်ရှိနေတဲ့အချိန်မှာအဲ့လိုကြီးညိုစရာကောင်းနေလို့ခံစားမိရလားပြည့်တယ်ခံစားမိရလားခံစားမိရမယ်ဟုတ်လားနော်အဲ့တော့ပစ္စည်းဝတ္ထုတစ်ခုတည်းရှိနေတဲ့အချိန်မှာတန်ဖိုးထားရမရှိဘူးဆိုတဲ့အခါကျမှတန်ဖိုးထားနေအကျိုးရှိသေးလားရှိတော့ရှိနေတဲ့အချိန်မှာတန်ဖိုးထားရမယ်ချိုးကနောင်တနောင်တဆိုတဲ့အပိုင်းမှာနောင်မှရတဲ့နောင်တတွေတော်တော်များများတွေ့ရအခုအမေဖေတွေနဲ့ပတ်သက်တဲ့အပိုင်းမှလည်းပဲဒီတိုင်းအမေဖေတွေကအသက်အရွယ်ကြီးလာတဲ့အခါကျတော့အိုမင်းမဆွမ်းဖြစ်လာကြပြီ။အိုမင်းမဆွမ်းဖြစ်တဲ့အခါကျတော့သားသမီးဖြစ်တဲ့ပုဂ္ဂိုလ်ကပြည့်စုံရခေါင်းယူရခေါင်းယူရရခေါင်းမတိဘဲနဲ့သေသွားပြီဟဲ့ဆိုတဲ့အခါကျမှငိုတာတွေမရှိဘူးလား။အဲ့ဒီနောင်တာမျိုးကျတန်မိုးရှိပြီလား။ရှိတော့ဘူးအလကားနောင်တာနော်။အဲ့ဒီနောင်တာမျိုးကအလကားနောင်တာဒီဆရာတော်တွေတန်ဃာတော်တွေအပိုင်းမှလိုက်ပြီးတော့ကြည့်ရင်လည်းပဲကိုယ့်ရဲ့ဆရာတော်ဘုရားဒီမှာတရင်တုံနေတော်မူတဲ့အခိုက်တန်ဒါသူ့ရဲ့ဝကြီးဝငယ်အသွဲသွဲတို့ကိုကိုကလှုပ်ပြီးတော့ကုသိုလ်ယူလို့မရဘူးလားရတယ်အဲ့ဒါအဖေအမေမှသာသမီးတွေကကုသိုလ်ယူလို့ရတယ်လို့ဒီဘက်ကလည်းပဲဆရာတော်တန်ဃာတော်များကလည်းပဲဒီဆရာတော်ကြီးနဲ့ပတ်သက်ပြီးတော့ကုသိုလ်ယူလိုက်တဲ့ပုံကိုယ်တွေလည်းပဲမရှိဘူးလားဘာမှမယူလိုက်ခဲနဲ့ဒီတိုင်းလွတ်သွားတဲ့ပုံကိုယ်တွေလည်းမရှိဘူးလားရှိတယ်ဟုတ်လားနော်ဘဝဘဝဆိုတာနောင်တရတဲ့ပုံကိုယ်မဖြစ်စေရဘူးနော်နောင်တဆိုတဲ့နောင်မတရတဲ့နောင်တတော်လောကတော့အကျိုးရှိသေးလားလောကတော့အကျိုးမရှိဘူးအဲ့ဒါကြောင့်နောင်တနောင်မမရသေးနဲ့အလကားဖြစ်တယ်ခုမိဘတွေလူတိုင်းလူတိုင်းမိဘမရှိဘူးလားဆရာနဲ့ကင်းတဲ့ပုဂ္ဂိုလ်ဓာတ်ရှိရင်ရှိမယ်မိဘနဲ့ကင်းတဲ့ပုဂ္ဂိုလ်ဆိုရှိနိုင်ရလားအေးအဲ့ဒါကြောင့်မို့ကိုယ့်ရဲ့မိဘများရှိနေတဲ့အခိုက်အတန့်မှာကိုယ်ကပြည့်စုံနိုင်တဲ့များပြည့်စုံရမယ်ငွေကုန်ကြီးကြခံရလူသလားလို့ပြောရင်ချို့ရတယ်ငွေမကုန်ဘဲနဲ့ကုသိုလ်ရတယ်လို့တည်းအများကြီးပါဘာတွေရှိလဲလို့ပြောလို့ရှိရင်ကိုကကုသိုလ်ကောင်းမှုတခုလုပ်ပြရလို့ဆိုရင်သွန်လေးမနေ့ပိုင်းမှာလောင်းနေဟဲ့လို့ဆိုရင်ကိုရဲ့အမိအဖဖြစ်တဲ့ပုဂ္ဂိုလ်စီကိုလည်းအဲ့ဒီသွန်လေးပို့ဟင်းလေးပို့မရဘူးလားအဲ့လိုပို့ပြီးတော့ကုသိုလ်ယူလို့လည်းပဲရမှာတို့ရဲ့အင်ကြီးတွေပြီးနေတယ်ဆိုလို့ရှိရင်ညစ်နေတယ်ဟဲ့လို့ဆိုရင်တို့ရဲ့အင်ကြီးတွေမှာတို့ရဲ့အင်ကြီးတွေကိုယူပြီးတော့ရှော်မယ်ဖို့မယ်တဏှာရှင်ချင်းထားမယ်ဆိုရင်ဒါမျိုးကုသိုလ်လည်းမရဘူးလားရတယ်အဲ့ဒါကြောင့်တို့အသက်ကြီးတဲ့ပုဂ္ဂိုလ်တွေနဲ့နေတဲ့အခိုက်အတန့်မှာကုသိုလ်ရအောင်နေတတ်ရတယ်ကုသိုလ်တော်တော်များများကအသက်ကြီးလာပြီးရဆိုရင်ကြောင်မထိုးဘူးလားပြည့်တယ်ကြောင်ထိုးထားတာခမကြီးတို့ကအိုသွားပြီဒိတ်အောက်သွားပြီဟုတ်လားနော်ခမကြီးတို့ကအောက်တော့ဒိတ်ဖြစ်သွားခင်မမီတော့ပါဘူးခင်ဗျာဘိုးတော်တို့ဘာမှအသုံးမကျတော့ပါဘူးလို့ဒီလိုထင်သွားတာတွေရှိခင်လူငယ်ကဘလောက်ပဲတိုးတက်တိုးတက်ကိုယ့်ရဲ့ရှေ့ကနေတဲ့အမိအဖဆရာသမားတို့ရဲ့ဘုဒ္ဓတာကမိနိုင်ရလားပြည်ပဲမမိဘူးဟုတ်လားနော်တော်တော်များများကခက်ခါရှိတဲ့ပစ္စည်းလေးတွေကိုသုံးပြီးတော့ကိုယ့်ရဲ့အသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်တွေကိုတို့အထင်သေးသွားတာလေရှိတယ်တို့လက်ထက်ကကွန်ပျူတာမရှိဘူးဒီခေတ်ရောက်တာကကွန်ပျူတာမရှိဘူးလားကွန်ပျူတာတွေသုံးတာရှိတယ်အီးမေးလ်သုံးတာရှိတယ်အင်တာနက်သုံးတာရှိဒီအီးမေးလ်တွေအင်တာနက်တွေကွန်ပျူတာတွေကိုမသုံးတတ်တဲ့အခါကျတော့ဟာတို့ရဲ့ဘုရောကတော့ဒါမျိုးတွေဘာမှမသိဘူးဆိုပြီးတော့အထင်သေးသွားတာရှိဒါမဲ့ဒီအပိုင်းကိုတို့မသိပေမဲ့တို့မှလောကအတွေ့အကြုံဘုဒ္ဓတာတွေအများကြီးမရှိဘူးလားအေးတို့တွေကယူစရာပညာတွေအများကြီးရှိတယ်အဲ့ဒီယူစရာပညာတွေကိုအသက်ထင်ရှားရှိတော့မှယူလိုက်ပြီးသွားတဲ့အခါကျမှနောင်တရပြီကျန်နေခဲ့ရင်အဲ့ဒါမျိုးနောင်တတွေအလကားနောင်တအကျိုးမရှိတဲ့နောင်တမဖြစ်ဘူးလားဖြစ်တယ်အဲ့ဒါကြောင့်တေဂံဤဖြစ်တဲ့ပုဂ္ဂိုလ်တွေကိုတို့ပြုစုတဲ့နေရာမှာပြုစုတတ်ဖို့အရေးမကြီးဘူးလားအရေးကြီးတယ်အဲ့ကြတော့ဒါကပြုစုပုံပြုစုနည်းပဲနော်ဘာလုပ်ပြရမလဲအနစ်ချုပ်ပြီးတော့ပြောရင်သူလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုလေးတွေပြောပြရမယ်တရားဘာဝနာအားထုတ်တဲ့ပုဂ္ဂိုလ်ဖြစ်ရင်လည်းပဲသူအားထုတ်တဲ့အဲ့ဒီတရားဘာဝနာလေးတွေကိုကိုကပြောပြရမယ်ရွတ်တဲ့ဖတ်တတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဟဲ့လို့ဆိုရင်လည်းအဲ့ဒီသူရွတ်တဲ့တရားတွေကိုပြန်ပြီးတော့ရွတ်ပြရမယ်အဲ့လိုလုပ်ရင်အဲ့ဒီပုဂ္ဂိုလ်ဒီကျေးဇူးဆက်ရရောက်ဘူးလားကျေးဇူးဆက်ရရောက်တယ်ဟုတ်လားနော်အဲ့လိုဆိုတော့တခုစဉ်းစားနေရရှိတာကနော်တေဂံနည်းဖြစ်တဲ့ပုဂ္ဂိုလ်တချို့ကကုသိုလ်ကောင်းမှုတွေလုပ်တယ်ကုသိုလ်ကောင်းမှုလုပ်ပြီးတော့ အကျိုးပေးတဲ့အခါကျတော့မကောင်းကျိုးတွေသွားပေးတာမရှိဘူးလားရှိတယ်လောက်တာကကုသိုလ်ရတာကအကုသိုလ်အကျိုးတွေဆိုတော့ဓာမျိုးသွားပြီးတော့တွေ့ရတဲ့အခါကျတော့နော်ဘုရားဘာသာကိုလည်းပဲအထင်သေးသွားတာရှိပါတယ်နော်ဘုရားဘာသာကဘယ်လိုလဲလောက်တုန်းကတော့ငါတို့ကကုသိုလ်ကောင်းမှုတွေလုပ်နေတယ်ဒါပေမဲ့အကျိုးပေးတဲ့အခါကျတော့ဟာမဟုတ်တဲ့ဟာလာပြီးတော့အကျိုးပေးတယ်ဆိုပြီးတော့တို့တစ်ခါကြားဘူးတယ်လင်းကန်ဆုံးနေတဲ့ဆွန်းထွက်လောင်လိုက်လို့ဒီလိုပြောထားတယ်အဲ့ဒီဆွန်းလောင်ပြီးတော့လမ်းကိုထွက်ပြီးတော့ဆွန်းလောင်နေပြန်လာတဲ့အခါကျတော့ကားတိုက်ပြီးတော့တည်သွားတာကရှိနော်လုတော့ဘာလုတာလဲကုသိုလ်လုတာဒါပေမဲ့ဘာအကျိုးပေးပါလဲအကုသိုလ်အကျိုးပေးတယ်အဲ့နောက်မှကုသိုလ်လုတဲ့နန်းမှာလည်းပဲတို့ကုသိုလ်ကိုလုတက်ဖို့အရေးကြီးတယ်တော်တော်များများကကုသိုလ်လုတက်ကပြီးပြီးရောဆိုပြီးတော့လုတာတွေလည်းရှိတယ်တချို့ကလုတာကနည်းနည်းရကျင်တဲ့အကျိုးတရားတွေကညံနေတဲ့အတွက်ကြောင့်မို့လဲပဲနော်အကျိုးမပေးဘဲနဲ့လဟသက်ဖြစ်သွားတာလည်းရှိတယ်ဥပမာပြီးလောကထဲလိုက်ပြီးတော့ကြီးဘာတွေ့တော့လို့ပြောရင်ကုသိုလ်လုပ်ရင်းနဲ့အကုသိုလ်ဖြစ်သွားတာတို့ဆုံးထွက်ပြီးတော့လောင်းတယ်ဟင်းကောင်းတွေနဲ့ထွက်ပြီးတော့လောင်းတယ်တို့ရဲ့စိတ်ထဲကိုသွားတော့ဘာလို့များဆုံးလောင်းဆိုဟာနတ်ပြန်ကြတော့ချဲဖွင့်မှာမို့ဟုတ်လားနော်နတ်ပြန်သုံးလုံးဖွင့်မှာဆိုတော့ဒီနေ့သွားပြီးတော့ဆုံးလောင်းလိုက်နတ်ပြန်ကြတော့အကျိုးပေးစီဆိုတဲ့သဘောမျိုးနဲ့ဆုံးလောင်းတာတွေ့ရအောင်ရှိတယ်အဲ့ဒါမျိုးတွေမြို့ပေါ်မှာတော့အများကြီးရှိပါတယ်နော်အဲ့ဒါမျိုးလောင်းနေရလို့ဆိုရင်မူရင်းကလှူတယ်တန်းတယ်ဆိုတာကဘာပြထမ်းတာလဲစေရနာပြထမ်းရဘာပြထမ်းရမလဲအေးအခုကိုကရကျင်တဲ့လောဘကြီးနဲ့ပြထမ်းနေတဲ့အခါကျတော့အဲ့ဒီအကျိုးကပေးနိုင်ပြီလားမပေးနိုင်တော့ဘူးအဲ့ဒါဘုရားရဲ့ဓမ္မကမှားတာလားလုံနေတဲ့ပုဂ္ဂိုလ်တွေကမှားတာလားလုံနေတဲ့ပုဂ္ဂိုလ်တွေကမှားတာအဲ့ကျတော့ဒီလိုကောင်းမှုပဲဖြစ်ဖြစ်မကောင်းမှုပဲဖြစ်ဖြစ်လူဖြစ်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီကောင်းမှုမကောင်းမှုတွေကိုလုပ်ခဲ့ကြတယ်ဒါပေမဲ့တေကံနည်းကြတော့ပူပြီးတော့အရေးကြီးတယ်တေကံနည်းမှာဘာဖြစ်လဲပူပြီးတော့အရေးကြီးပါတေကံနည်းဖြစ်တဲ့အခါကျတော့အကျိုးပေးတဲ့ကံလေးတွေကိုစင်ကြည့်လိုက်လို့ပထမဦးဆုံးဂရုကံကအကျိုးပေးတယ်ဘာကံနဲ့လဲဂရုကံအေးဂရုကံမရှိဘူးရဲ့လို့ဆိုရင်နောက်ကအာတဏကံကအကျိုးပေးတယ်ဘာကံနဲ့လဲအာတဏကံနဲ့ပြောကြည့်ပါဦးဘာလဲအာတဏကံနော်အာတဏကံကအကျိုးပေးတယ်အာတဏကံမရှိဘူးရဲ့လို့ဆိုရင်နောက်ကအာစိဏကံကနေပြီးတော့အကျိုးပေးတယ်အာစိဏကံမရှိရင်နောက်ကကတ္တတကံဆိုပြီးတော့ကံ၄မျိုးအကျိုးပေးတယ်နော်တေကံနည်းရောက်ရင်တေကံနည်းရောက်ပြီရဲ့လို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ကဒီတိုင်းကြီးတည်သွားတာမဟုတ်ဘူးမျက်စိထဲမှာဘာတွေမြင်ဆိုကံရယ်ကမ္မနမိတ်ရယ်ဂတိနမိတ်ရယ်၃မျိုးမြင်ရတယ်ဘာတွေမြင်လဲကံကမ္မနမိတ်ဂတိနမိတ်ကံဆိုတာကကိုပြုတ်ခဲ့တဲ့ကုသိုလ်အကုသိုလ်တွေပြန်ပြီးတော့မြင်တယ်တချို့အော်ရဟိတတွေရှိဘူးလားအေးအဲ့ဒါမျိုးရှိတယ်ကံတွေကိုပြန်ပြီးတော့မြင်တယ်ကမ္မနမိတ်အဲ့တုန်းကလုတ်ခဲ့တဲ့အမှုတွေကိုပြန်ပြီးတော့ခဲဝတ်တွေကိုထိုးပြီးတော့တတ်နေမယ်လို့ဆိုရင်လဲပဲသူတတ်တုန်းကအဲ့ဒီကံနဲ့ဓာတ်တွေဒုတ်တွေကိုပြန်ပြီးတော့မြင်တယ်နွားတတ်တဲ့ပုဂ္ဂိုလ်ဆိုရင်လဲပသိမ့်တွေပြန်ပြီးတော့မြင်နေရအဲ့လိုမြင်တာကိုကမ္မနမိတ်ရှင်းတာဘာနမိတ်ရှင်းတာလဲကမ္မနမိတ်ရှင်းတယ်အဲ့ဒီနမိတ်တွေထင်ပြီးတော့သွားရလမ်းကြောင်းကိုမြင်တဲ့အခါကျတော့လဲပဲ။နတ်ပြည်ကိုသွားရမယ့်ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းပဲနတ်ပြည်မှာရှိနေတဲ့ကောင်းငင်မှာရှိနေကြတဲ့အဲ့ဒီနတ်တွေရဲ့ပုံတရံဝင်းဝင်းဝါးဝါးနဲ့အဆောက်အဦကောင်းကောင်းမွန်မွန်လေးကိုသွားပြီးတော့မြင်ရနော်။အဲ့လိုသွားပြီးတော့မြင်နေမကောင်းတဲ့ဘုံဌာနကိုသွားမယ့်ပုဂ္ဂိုလ်ကျတော့လဲဘာတွေမြင်လို့ဆိုတော့ခွေးနဲ့ကြီးတွေမြင်ရတယ်တချို့အိုးတွေဒဲတွေကိုသွားပြီးတော့မြင်ရတယ်မြင်ပြီးတော့အော်ရာတွေမရှိဘူးလား။ရှိတယ်အဲ့ဒါဟာအမြင်ကောင်းတာလားမကောင်းတာလားပြောရင်အဲ့ပုဂ္ဂိုလ်ဟာအမြင်မကောင်းတော့ဘူးဒီမြင်တဲ့အတိုင်းပဲလူဘဝကိုပြန်လာရမယ်ပုဂ္ဂိုလ်ကြတော့လေဘာဒီမြင်ဆိုအမိဝမ်းရည်ကိုသွားပြီးတော့မြင်တယ်လူသားဖြစ်တဲ့ပုဂ္ဂိုလ်တွေကိုမြင်တယ်အဲ့လိုမြင်ပြီးတော့အမိဝမ်းရည်မြင်ပြီးတော့ဒီဘက်ဘဝကနေသိလိုက်တဲ့ပုဂ္ဂိုလ်ကြီးဘယ်မှာသွားပြီးတော့ဖြစ်ရလဲပြောရင်လူဘဝမှာလာဖြစ်ရတယ်ဘယ်မှာသွားဖြစ်ရလဲလူဘဝမှာလာပြီးတော့ဖြစ်ရတကယ်လို့ကိုကမြင်တဲ့အမြင်မှာတေကံဒီအချိန်မြင်လိုက်တာကငရဲဦးတွေသွားပြီးတော့မြင်နေကြောလှော်နေတာတွေမြင်နေဟဲ့လို့ဆိုအဲ့ဒီပုဂ္ဂိုလ်ဘယ်သွားမဲ့ပုဂ္ဂိုလ်လဲငရဲကိုသွားမဲ့ပုဂ္ဂိုလ်ဘယ်သွားမဲ့ပုဂ္ဂိုလ်လဲငရဲကိုသွားမဲ့ပုဂ္ဂိုလ်ပဲအဲ့ဒီပုဂ္ဂိုလ်ကနော်ငရဲကိုသွားမဲ့ပုဂ္ဂိုလ်အဲ့လို့ဆိုတေကံဒီကိုဒီလိုအာယုန်နေမြင်တဲ့အခါကျပထမဦးဆုံးဂရုကံရှိရင်ဂရုကံကတော့ဘယ်သူမှတားလို့မရတော့နော်ဂရုကံဆိုတာဂရုကလေးတယ်ကမ္မကအလုံးဂရုကဘာလဲဂရုကလေးတယ်ကမ္မကအလုံးတယ်အဲ့ကြတော့လေးတဲ့ကံကြီးတွေကိုကျူးလွန်ထားတဲ့ပုဂ္ဂိုလ်ကဘယ်သူမှကူလို့မရဘူးလေးတဲ့ကံဆိုတာကဘာကံတွေရှိလဲလို့ပြောရင်ဘုရားအဖေးကိုတတ်ထားတဲ့ကံမျိုးဟ ုတ်လားအမေကိုတတ်ထားတဲ့ကံမျိုးယန္တာဖြစ်တဲ့ပုဂ္ဂိုလ်ကိုတတ်ထားတဲ့ကံမျိုးဘုရားရှင်ကိုသွေးစင်းတရားအောင်လှုပ်ထားတဲ့ကံမျိုးနောက်တစ်ခုကကြတော့လူလုံးတဲ့ကံကတန်ခါဘေးရကတန်ခါအသိန်းခွဲထားတဲ့ကံမျိုးတွေရှိနေမယ်ဟဲ့လို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီကံนี่ကြတော့ရားရရပုဂ္ဂိုလ်ကကူလို့ရသေးလားမရတော့ဘူးအမေဘေးတတ်ထားတဲ့ပုဂ္ဂိုလ်ဘလို့မကောင်းရမှာရောက်နေတယ်နော်အမေဘေးတတ်တဲ့ပုဂ္ဂိုလ်ယန်းဖြစ်တဲ့ယန္တာဖြစ်တဲ့ပုဂ္ဂိုလ်ကိုတတ်ထားမယ်ဟဲ့လို့ဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကဘယ်တော့မှကောင်းတဲ့ဘဝကိုမရတော့ဘူးဒါအမှန်ပဲတန်ခါတင်းခွဲတယ်တန်ခါတင်းခွဲတာမရှိဘူးလားအေးဒီကြောင်းနဲ့ဟိုကြောင်းမတည့်အောင်ဟုတ်လားဒီကြောင်းနဲ့ဒီကြောင်းအဆင်မပြေအောင်ဒီလုံနေတယ်ဟဲ့လို့ဆိုရင်အဲ့ဒီပုဂ္ဂိုလ်မျိုးဒီအဲ့ဒါတန်ခါတင်းခွဲတဲ့ကံဤပါလောက်အကျိုးပေးခံစားရတယ်ဒီကံနေတာရှိနေမယ်ဟဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီဒီကံဤအာယုန်နေမကောင်းတဲ့အာယုန်နေသင်ဘဇူမလာပြီးတော့တားလို့မရတော့ဒီဘောဘောကသေတာနဲ့တကယ်နဲ့ဘယ်ကိုရောက်ရလဲလို့ပြောလို့ရှိရင်ငရဲဘုံကိုရောက်သွားတာဘယ်ကိုရောက်သွားလဲငရဲဘုံကိုရောက်ရတယ်အဲ့ဒါဂရုကံရှိနောက်တစ်ခုကဂရုကံကဘာ၄ရှိသေးလဲလို့ပြောရင်ကိုကတမထတရားကိုအားထုတ်လိုက်တဲ့အတွက်ကြောင့်ဗန်တရားရတယ်မတရားရတယ်လို့ကြားဘူးလေနော်ဗန်တရားရတဲ့ပုဂ္ဂိုလ်မျိုးဆိုရင်အဲ့ဒါဂရုကံရထားတာဒီကရုကံရူပဇံရထားတဲ့ပုဂ္ဂိုလ်သည်သိရင်ဘယ်လိုသွားမှာဆိုရင်ရူပဗျမပြီကိုသွားမယ်အရူပဇံကိုရထားတဲ့ပုဂ္ဂိုလ်သည်သိရင်ဘယ်သွားမလဲအရူပဗျမပြီကိုသွားမယ်အဲ့ဒါရူပဗျမအရူပဗျမဖြစ်ဖို့အဲ့ဒီဖြစ်ဖို့ဆိုလို့ရှိရင်သူတို့ကိုယ်တိုင်ကရူပဇံနဲ့အရူပဇံကိုမရဘဲနဲ့အဲ့ဒီကိုရောက်နိုင်ရလားမရောက်နိုင်ဘူးအဲ့ဒါကြောင့်မို့ဂရုကံဘယ်နှမျိုးရှိလဲလို့ပြောရင်စုပေါင်း9မျိုးရှိဘယ်နှမျိုးရှိလဲ9မျိုးရှိတယ်တဲ့ဘာ၄ရှိလဲလို့ပြောရင်အဖကိုအမိကိုတတ်တဲ့ကံအဖကိုတတ်တဲ့ကံယဟန္တာကိုတတ်ထားတဲ့ကံနောက်တစ်ခုကဘုရားရှင်ကိုသွေးစင်းတဲအောင်လုပ်တဲ့ကံဒီခေတ်ထဲမှာဘုရားရှိသေးလားသိသေးလားအေးဒီကံမျိုးတော့မသိနိုင်တော့ဒါပေမဲ့ဘုရားနာမှာနေပြီးတော့ဘုရားကိုမယုံမသိလုပ်တယ်ဟဲ့လို့ဆိုရင်အဲ့ဒီပုဂ္ဂိုလ်မျိုးကြတော့တွားပြီးတော့သိနိုင်နေတယ်တက်ရိုက်တော့မသိနိုင်ဘူးပေါ့တန်ခါကိုသင်ခွဲတဲ့ကံဆိုပြီးတော့၅မျိုးရဲ့နောက်ရူပဇံဟုတ်လားနော်ရူပကုသိုလ်ကံအရူပကုသိုလ်ကံဒီ9မျိုးရှိရင်အဲ့ဒီ9မျိုးဒီသေကံကြီးမှာသေချာပေါ့အကျိုးပေးမယ်အဲ့ဒါကိုဘာကံလို့ခေါ်ဆိုရင်ဂရုကံလို့ဒီလိုခေါ်ရနော်အဲ့ဒါကိုဂရုကံလို့ခေါ်ရအဲ့ဒီကံမျိုးမရှိရင်ကြဘယ်ကံကသေကံကြီးပုဂ္ဂိုလ်ကိုအကျိုးပေးလဲလို့ပြောအာတန်ကံကအကျိုးပေးတယ်ဘာကံကလဲအာတန်ကံကအကျိုးပေးတယ်အာတန်နာဆိုတာအနည်းလို့အဓိပ္ပာယ်ရ proximity action ပေါ့နော်ဒီအာတန်ကံကနေပြီးတော့အကျိုးပေးတယ်နီးတဲ့သေကံနီးဖြစ်တဲ့အချိန်မှာတလျှောက်လုံးအကုသိုလ်တွေလှုပ်လာတော့မှန်တယ်သေကံနီးမှာဝင်ပြီးတော့တယောက်ယောက်ကနားလေတဲ့ပုဂ္ဂိုလ်ကနေပြီးတော့ပြင်ဆင်ပေးလိုက်ရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကကောင်းရအောင်မရောက်နိုင်ဘူးလားရောက်နိုင်တယ်ဗုဒ္ဓရဲ့လက်ထက်တော်အခါကညံတစ်ပါးရှိတယ်နော်သူ့ရဲ့အဖေဖြစ်တဲ့ပုဂ္ဂိုလ်ကတလျှောက်လုံးတန်ငါလုပ်ငန်းလုပ်တယ်ဘာလုပ်ငန်းလုပ်လဲတန်ငါလုပ်ငန်းလုပ်တယ်တဲ့သေကံနီးရောက်တဲ့အချိန်ရောက်တဲ့အခါကျတော့မကောင်းတဲ့အာယုန်တွေထင်လာတဲ့အခါကျတော့အော်တယ်ဟစ်တယ်အဲ့ဒါကိုသူ့ရဲ့သားဖြစ်တဲ့ယန်းကသိပြီးတော့ဟာငါရဲ့အဖေတော့မဟုတ်တာတွေတော့မြင်နေပြီငါကူမရမှာပဲဆိုပြီးတော့သူ့ရဲ့အဖေစီကိုသွားပြီးတော့ဒကာကြီးဒီပန်းလေးကိုဗုဒ္ဓကိုထူလိုက်ဆိုပြီးတော့ဖယားကိုဘာလူခိုင်းလိုက်လဲပန်းထူတယ်အဲ့ဒီထူလိုက်တဲ့ကုသိုလ်ကြောင့်အဲ့ဒီပုဂ္ဂိုလ်ဒီတလျှောက်လုံးကဘဝဒီမကောင်းတဲ့အကုသိုလ်တွေနဲ့လီလာပေမဲ့လက်ပြီးကိုမရောက်ဘူးရောက်တယ်အဲ့ဒါမျိုးကံနေလည်းပဲရှိတယ်အဲ့ဒါကြောင့်မို့သေကံနေမှာလုတ်တဲ့အာတနကံကလည်းအရေးမကြီးဘူးလားအရေးကြီးတယ်ဟုတ်လားနော်အဲ့ဒီကံမရှိဘူးဆိုလို့ရှိရင်လူတွေကဘယ်ကံကအကျိုးပေးလဲဆိုတော့အာသိဏကံကအကျိုးပေးတာဘာကံနဲ့လဲအာသိဏကံနဲ့အာသိဏကံဆိုတာကအမြဲတမ်းလုတ်တဲ့ habitual action တွေပေါ့နော်အမြဲတမ်းလုတ်တဲ့ action တွေကနေအကျိုးပေးတယ်အမြဲတမ်းလုတ်တဲ့ action ဆိုတာကလူတယောက်အသက်ရှင်နေတဲ့အခိုက်အတန့်မှာတချို့ကရွတ်တာဖတ်တာဝါသနာပါတဲ့အတွက်ကြောင့်ရွတ်တယ်ဖတ်တယ်ဗုဒ္ဓရဲ့ကျမ်းစာတွေကိုရွတ်ကြဖတ်ကြတယ်ပရိသတ်ရွတ်တာတွေလည်းပဲရှိတယ်ပဋ္ဌာန်းတွေရွတ်တာလည်းပဲရှိအဲ့ဒါမျိုးလုပ်တဲ့ကံတွေရှိသလိုတချို့ကကြတော့လည်းပဲအကုသိုလ်တွေနဲ့အသက်ရှင်နေတာမရှိဘူးလားအေးနေ့စဉ်နေတိုင်းပဲလင်းလာတာနဲ့တပြိုင်နက်ဟောကြက်သက်တယ်ငှက်သက်တယ်ဝတ်သက်တယ်ဟုတ်လားကျန်တဲ့သရဝမန္တမြတွေအလွယ်တကူနဲ့တတ်နေတဲ့ပုဂ္ဂိုလ်တွေအလွယ်တကူနဲ့အသက်ရှင်နေတဲ့ပုဂ္ဂိုလ်တွေလောကမှာမရှိဘူးလားအဲ့ဒီပုဂ္ဂိုလ်ရဲ့ habitual တွေပေါ့နော်အမြဲတမ်းလုပ်နေတဲ့အလေအကျင့်ဖြစ်နေတဲ့ကံတွေကဝင်ပြီးတော့အကျိုးပေးမှာ အဲ့ကြပထမအဆုံးဂရုကံကရှိရင်အကျိုးပေးမယ်ဂရုကံမရှိရင်အာတဏကံကအကျိုးပေးမယ်အာတဏကံမရှိဘူးဆိုရင်ဘာကံကအကျိုးပေးမယ်အာသိဏကံကအကျိုးပေးမယ်အာသိဏကံနေ့စဉ်လှုပ်ထားတဲ့လုံကမရှိဘူးလေဆိုရင်ဘယ်ကံကအကျိုးပေးဆိုကတ္တတကံကအကျိုးပေးမှာဘယ်ကံကအကျိုးပေးမလဲကတ္တတကံဆိုတာကဒီဘဝမှာလည်းပဲလှုပ်ထားတဲ့ကံတွေရဲ့အရင်ဘဝကလှုပ်ခဲ့တဲ့ကံတွေအကျိုးမပေးသေးဘဲနဲ့ကျန်နေတဲ့ကံတွေကနေပြီးတော့လူကိုအကျိုးပေးသွားတယ်အဲ့ဒါကိုဘာကံလို့ခေါ်ဆိုရင်ကတ္တတကံတဲ့ပြည့်တဲ့ဘာကံနဲ့လဲကတ္တတကံနော်အဲ့ဒီကံတွေကနေပြီးတော့အကျိုးပေးသွားတယ်အဲ့ကြတော့အကျိုးပေးဖို့အစဉ်သည်သေကံဤဖြစ်တဲ့ပုဂ္ဂိုလ်ဒီအဲ့ကံ၄မျိုးထင်းတယ်ထင်းမလားအဲ့ဒီကံ၄မျိုးထင်းပြီးတော့တစ်ဖက်ဘဝကိုရောက်သွားတယ်နော်တဖက်ဘဝကိုရောက်သွားတယ်ဆိုတဲ့အပိုင်းမှာကျတော့သွားဖို့နှစ်ခုရှိတယ်။ကျန်တဲ့ဘာသာတရားတွေကတဖက်ဘဝကိုရောက်သွားတဲ့အပိုင်းမှာအတ္တကနေရောက်သွားတယ်။ဘာနေရောက်သွားလဲ?အတ္တကနေရောက်သွားတယ်။ဗုဒ္ဓဘာသာကဘာရောက်သွားလဲပြောရင်ယုံဉာဏ်တို့ရဲ့စွန့်အားရောက်သွားတာ။ဗုဒ္ဓကလည်းလေယုံဉာဏ်တို့ရဲ့စွန့်အားတွေရောက်သွားတာ။ရောက်ပြီးတော့တဖက်ဘဝမှာသွားပြီးတော့လူရယ်လို့ဖြစ်တယ်ဓမ္မမောင်ရဲ့ပြိဿံရယ်လည်းဖြစ်တယ်။အဲအဲ့ဒီပုံစံမျိုးနဲ့ဖြစ်သွားတာဒီလိုဆိုတော့နိုင်ငံသားဖြစ်တဲ့ပုဂ္ဂိုလ်ဒီနားမှာမယုံရဘူးနော်မယုံရဘူးဘုရားဘာသာဖြစ်တဲ့ပုဂ္ဂိုလ်တွေကနောက်ဘဝရှိတယ်လို့ပြောတယ်အဲ့ဒီနောက်ဘဝကိုငါတို့ကပြသမှာကဲနောက်ဘဝကိုသူပြလို့ရမှာကဲလောကထဲမှာဘုရားဘာသာဖြစ်တဲ့ပုဂ္ဂိုလ်ကနောက်ဘဝကိုမယုံဘူးလားနောက်ဘဝကိုယုံတာပဲဒါပေမဲ့သူတို့ကအဲ့ဒီနောက်ဘဝဆိုတာကိုငါကိုပြသမှာဆိုပြဖို့ရတော့ခင်းရင်ပါနော်ခင်းရင်လေအဲ့ကြတော့တို့ကလောကထဲမှာလိုက်ပြီးတော့ကြည်ရင်တို့ရွာတွေတည်းပဲဖြစ်ဖြစ်မြို့တွေတည်းပဲဖြစ်ဖြစ်လူဝင်သားဆိုတာရှိဘူးလူဝင်သားဖြစ်တဲ့ပုဂ္ဂိုလ်ဘာတွေပြန်ပြောတဲ့သူ့ရဲ့အတိတ်ဘဝကအကြောင်းအရာတွေကိုပြန်ပြီးတော့ပြောတတ်တယ်ကျုပ်ကဘသူ့ရဲ့သားအရင်ဘဝကဘယ်အိမ်မှာဖြစ်ခဲ့တာသူတို့ရဲ့လေခွက်တွေကဘယ်နှမ်းမှာရှိတာသူတို့ကဘာတွေကိုပိုင်ဆိုင်ခဲ့တဲ့ပုဂ္ဂိုလ်တွေပဲဆိုပြီးတော့ပြန်ပြောတဲ့လူဝင်သားတွေမတွေ့ဘူးလားတွေ့ဘူးလေအဲ့ဒါကိုကြည်တော်အပြင်နောက်ဘဝဆိုတာမရှိဘူးလားအေးနောက်ဘဝဆိုတာရှိတယ်နော်မြန်မာနိုင်ငံမှာပေါ်ခဲ့တဲ့နောက်ဘဝလူဝင်သားကတော့သူဘာရှိတော့ဆိုဟိုးအောက်ပိုင်းမှာနော်ပိဋကမောင်ထွန်းကြိုင်ဆိုတာတို့တို့သိလို့ကြားဘူးလားပြည်သူပိဋကမောင်ထွန်းကြိုင်နော်ပိဋကမောင်ထွန်းကြိုင်ဆိုတဲ့ဒီကောင်လေးကအသက်9နှစ်9နှစ်အရွယ်ပဲရှိသေးတယ်ဘာတွေအကုန်သိဆိုပိဋက3ဘုအကုန်သိနေတာနော်အသက်ကဘယ်လောက်လဲခုနှစ်နှစ်အရွယ်ပဲရှိသေးတာနော်အတန်းကခုနှစ်နှစ်အရွယ်ရှိပြီးတော့သူကအကုန်လုံးပိဋကတ်တော်တွေကိုအကုန်သိနေတယ်မြန်မာပြည်အနှံ့တော်တော်နှံ့သွားအောင်ဒီပိဋကတ်မောင်ထွန်းကြိုင်ကလိုက်ပြီးတော့တရားဟောတယ်ငကုံကသမိုင်းမှတ်တမ်းနေမှာရှိတယ်နော်အဲ့ဒါဒီနိုင်ငံကဖြစ်ခဲ့တဲ့အဖြစ်ပြက်နိုင်ငံသားကိုပြောပြတဲ့အခါကျဒုနိုင်ငံမှာအဲ့ဒါမျိုးရှိခဲ့တယ်လို့ပြောရင်ဒီပုဂ္ဂိုလ်ကြီးကလက်ခံနိုင်လောက်ပါမလားလက်မခံနိုင်ဘူးနော်အဲ့ကြောင့်နိုင်ငံသားဖြစ်တဲ့ပုဂ္ဂိုလ်သူတို့နားလည်သွားအောင်ဘယ်လိုပြောမလဲဆိုသူတို့နိုင်ငံနေမှာလည်းဖြစ်ခဲ့ပြီတဲ့နော်သူတို့နိုင်ငံနေမှာဖြစ်ခဲ့ပြီဆိုတချိန်လုံးကတော့ဂျာမနီနိုင်ငံပေါ့နော်နိုင်ငံကဗန်နိုင်ငံနဲ့လေဂျာမနီနိုင်ငံမှာလူတယောက်လာပြီးတော့နေဖွားတယ်သူ့ရဲ့နာမည်ကဘစ်တိုဗင်နာမည်ကဘစ်တိုဗင်နော်ဘစ်တိုဗင်ဆိုတဲ့ပုဂ္ဂိုလ်ကအဲ့ဒီဂျာမနီနိုင်ငံမှာလာပြီးတော့နေဖွားတယ်ဒီကလေးလေးငယ်စဉ်ကစပြီးတော့အတော်ထူးခြားတယ်။ဘယ်တော့ထူးခြားလဲပြောရင်အသက်3နှစ်အရွယ်မှာနော်။တချင်းကြီးတဲ့ဆရာဖြစ်သွားတယ်။အသက်ကလေးနဲ့မှလည်း3နှစ်အရွယ်မှာတချင်းကြီးဆရာဖြစ်သွားတယ်။တချင်းကြီးပြီးတော့အဲ့ဒါ तू ကဒီတချင်းတွေကိုကြာကြာနာနာရေးဆက်တတ်တယ်။တန်စင်တွေကိုလည်းသူသိခြားခြားကြာကြာနာနာသိတယ်။သိတဲ့ပုဂ္ဂိုလ်လေးဖြစ်တော့နဘေးကလည်းပဲ तू တချင်းတွေအားပေးကြတယ်နာမည်ကြီးလာ။နာမည်ကြီးတော့အသက်6နှစ်ရောက်တဲ့အခါကျတော့ဒီဝိုင်းထောင်တယ်ဒီဝိုင်းတစ်ခုထောင်းပြီးတော့ဒီဝိုင်းကောင်းတော့အသက်ဗလန်ကစားခဲ့လို့ဆိုရင်6နှစ်သားကစားတာအဲ့ဒီပုံကိုရှိဘူးလားအဲ့ဒါမျိုးပုံကိုရှိတယ်ဒါဒုနိုင်ငံကမဟုတ်ဘူးသူတို့ကံမဝါဒကိုမယုံကြည်တဲ့နောက်ဘဝဆိုတာမရှိဘူးလို့ယုံကြည်ထားတဲ့အဲ့ဒီဂျာမနီနိုင်ငံမှာဖြစ်ခဲ့တာနော်အဲ့ကြတော့နောက်ဘဝဆိုတာမရှိဘူးလားရှိတယ်နောက်ဒီဘက်ကအာရှဘက်ကိုကြည့်ရင်လည်းပဲတို့တောင်ကိုရီးယားနိုင်ငံကနော်ကလေးလေးတယောက်ရှိခဲ့ပြီတောင်ကိုရီးယားနိုင်ငံမှာတော့ဟန်ယန်တက္ကသိုလ်ကရူပဗေဒပါမောက္ခဖြစ်တဲ့ဆရာကြီးရဲ့သားလေးပေါ့အဲ့ဒီသူ့သားလေးကအန်ယောင်ဆိုတဲ့သားလေးတယောက်မွေးလာတယ်ဒီကလေးရဲ့ဘဝဖြစ်စဉ်ကိုကြည့်ရင်လည်းသိပြီးတော့ထူးခြားတာနော်ဘယ်လောက်ထူးခြားလဲလို့ပြောလို့ရှိရင်မွေးပြီလို့ရက်တရာရတဲ့အခါကျတော့ဘဝ19ချောင်းပေါက်တယ်တပြည့်တည်းဘယ်လောက်ရရလဲ သူရက်ကဘယ်လောက်ပဲရှိသေးလဲရက်ပေါင်းတရာရောက်တဲ့အခါကျတော့ဘဝ19ကျောင်းပေါက်လာတယ်ဒါတို့မှတ်တမ်းနေတယ်မှာပြီးစီရှိနော်19ကျောင်းပေါက်လာပြီးတော့အဲ့ဒီ19ကျောင်းပေါက်တဲ့နောက်နေ့ကစပြီးတော့အဲ့ဒီကိုရီးယားဘာသာစကားကိုပြောတယ်ဘာသာကားပြောလဲကိုရီးယားဘာသာစကားကိုပြောတယ်အသက်လေးနည်းနည်းရလာတဲ့အခါကျတော့73လာသာရောက်တဲ့အခါကျတော့အင်္ဂလိပ်စကားပြောရတဲ့သွားတယ်နော်ဘာစကားပြောရတဲ့သွားလဲအင်္ဂလိပ်စကားပြောရတဲ့သွားတယ်14လာသာရောက်တဲ့အခါကျတော့ဂျာမန်စကားနဲ့ပြင်သစ်စကားကိုပြောရတဲ့သွားတယ်ဘာစကားပြောရလဲဂျာမန်နဲ့ပြင်သစ်ဘာသာစကားနော်အဲ့ဒီအသက်အရွယ်လေးနဲ့ဖြစ်နိုင်လာပြည့်တယ်အေးဒီလိုမဖြစ်နိုင်တဲ့ဟာတို့မြန်မာမှာမဟုတ်ကမ္ဘာမှာအဲ့ဒါမျိုးဖြစ်ခဲ့ဘူးလားဖြစ်ခဲ့တာနော်တကယ်ကိုဖြစ်ခဲ့အဲ့ဒါ14နှစ်ဒီ14လာတာအရွယ်ရောက်တဲ့အခါကျအဲ့လိုဖြစ်ပြီးတော့15လာတာအရွယ်ရောက်တဲ့အခါကျတော့တရုတ်ဘာသာတက်သွားတယ်အဲ့ကျတော့ကလေးကအသက်အနေထားရလား15လာတာရှိသေးတယ်ဘယ်နှဘာသာတက်သွားလဲဘယ်နှဘာသာတက်သွားလဲကိုရီးယားဘာသာတက်တယ်အင်္ဂလိပ်ဘာသာစကားတက်တယ်ဂျာမန်ဘာသာစကားတက်တယ်ပြင်သစ်ဘာသာစကားတက်တယ်တရုတ်ဘာသာစကားဘယ်နှဘာသာတက်လဲ5ဘာသာအသက်ကဘယ်လောက်ရှိပြီလဲ15လပဲရှိသေးတာနော်15လနေနဲ့အဲ့လောက်ကြီးထူးချွန်လာတဲ့ဒီကလေးကြီးအသက်အရွယ်ဘလောက်ရောက်တဲ့အခါအသက်အရွယ်နော်နှစ်နှစ်နဲ့၄လသားရွယ်ရောက်တဲ့အခါကျတော့သူကိုယ်တိုင်သူ့ရဲ့ဒဏ်ရာကြီးတွေရေးပဲနေ့စဉ်မှတ်တမ်းသူကိုယ်တိုင်ရေးတယ်နော်နေ့စဉ်မှတ်တမ်းသူကိုယ်တိုင်ဘာသာမျိုးစုံနဲ့ရေးတယ်သူတက်တဲ့ဘာသာမျိုးစုံနဲ့ရေးပြီးတော့သချင်းတွေလည်းပဲဆက်လာတယ်ကဗျာတွေလည်းပဲဆက်တယ်အဲ့ဒီကဗျာတွေထုတ်တာကခုတကဘာလုံးပဲအခုချိန်ကြီးရှိတော့မယ်ဟုတ်လားနော်အသက်နှစ်နှစ်နဲ့လေးလကနေရေးတဲ့နှစ်နှစ်နဲ့လေးလကလေးကနေရေးတဲ့ခဗျာခဗျာစာအုပ်ဟာအခုချိန်ဒီကဘာမှာရှိတယ်အင်္ဂလိပ်လိုထုတ်တာလားရှိနော်အဲ့ကြတော့ရှေ့ဘဝနောက်ဘဝနဲ့ပတ်သက်ပြီးနောက်ဘဝရှိတယ်ဆိုတာကိုတန်တရားဖြစ်စီလို့သေးလားမလို့ဘူးဟုတ်လားနောက်ဘဝဆိုတာတေချာပေါ့ရှိနေတာနော်ဒီနိုင်ငံနေမဟုတ်ဘူးဒီပြည်နိုင်ငံနေမှာလိုက်ပြီးတော့ကြည်ရင်လဲနော်အဲ့ဒီဘဝတွေဘဝတွေအစင်ဆက်ဖြစ်နေတယ်ဆိုတာရှိတယ်တဲ့အဲ့ဒီဘဝမယုံကြည်လို့ဖြစ်နိုင်ရလားနောက်ဘဝဆိုမယုံကြည်လို့မရအဲ့ကြတော့နောက်ဘဝကိုယုံကြည်တဲ့ပုဂ္ဂိုလ်နဲ့မယုံကြည်တဲ့ပုဂ္ဂိုလ်ဘာကွာလဲလို့တဆင့်တက်ပြီးတော့မေးရင်နောက်ဘဝကိုမယုံကြည်တဲ့ပုဂ္ဂိုလ်ကကံကိုထိမ့်ချုပ်မှုမရှိဘဲနဲ့အကုသို့လွယ်လွယ်လုပ်တတ်တယ်နော်ဘာလုပ်တတ်လဲကံကိုအကုသို့အမှုကိုလွယ်လွယ်နဲ့လုပ်တတ်တယ်ကံကိုယုံကြည်တဲ့ပုဂ္ဂိုလ်မျိုးကြတော့အဲ့ဒါမျိုးမဟုတ်တော့ဘူး။ငါလုတဲ့ကံဒီငါထံကိုပြန်လာလိမ့်မယ်။ငါကမကောင်းမှုအကုသို့လုတဲ့ဟဲ့လို့ဆိုရင်အဲ့ဒီမကောင်းမှုတွေဘုသူတိလာမလဲ။ငါစီကိုလာမှာပဲဆိုပြီးကမ္မဝါဒယုံကြည်တဲ့ပုဂ္ဂိုလ်မျိုးကြတော့ဘဝမှာထိမ့်သိမ့်သိမ့်နဲ့နေဘူးလား။အေးထိမ့်သိမ့်သိမ့်နဲ့နေတယ်။အဲ့ဒါဗုဒ္ဓရဲ့ဓမ္မနဲ့တွေ့နေတဲ့အခိုက်အတန့်မှာတို့ကဘုရားဘာသာဝင်သူတော်စင်ဖြစ်နေတဲ့ပုဂ္ဂိုလ်တွေဒီရှိဘဝနောက်ဘဝကိုကြာကြာနာနာယုံကြည်ဖို့မကောင်းဘူးလားယုံကြည်ဖို့လဲကြာကြာနာနာကောင်းတယ်ယုံလဲယုံတတ်အောင်လုပ်ရနော်ဒီနန်းလေးမှာတို့ဗာလေးတွေရှိတယ်လို့ပြောလို့ရှိရင်သေဂာနီးဖြစ်တဲ့ပုဂ္ဂိုလ်တွေကတောင်းစုချွေသွားကြတာရှိပါနော်သေဂာနီးဖြစ်တဲ့ပုဂ္ဂိုလ်ကတောင်းစုချွေသွားတယ်တောင်းစုချွေသွားတယ်ဆိုတဲ့အခါကျတော့ရှေးတုန်းကဆရာတော်တွေလည်းပဲသေဂာနီးအချိန်ရောက်ပြီဟဲ့လို့ဆိုရင်ပြန်တော်မူကနီးဖြစ်ပြီဟဲ့လို့တောင်းစုချွေသွားတာရှိတယ်ဒီချွေသွားတဲ့တောင်းစုတွေကငိုတော့ကတောင်းဖီလာဆရာတော်ဆိုတာရှိတယ်သိတဲ့ဘူးတယ်လေတောင်းဖီလာဆရာတော်ဆိုတာစာအုပ်ပေါင်းများစွာရေးသွားတယ်ဟုတ်လားနော်လေးတရားပေါင်းများစွာရေးသွားတယ်အဲ့ဒီဆရာတော်ကြီးကသူပြန်တော်မူကနီးရောက်တဲ့အခါကျတော့တောင်းစုဂါထာတစ်ပုဒ်နဲ့တောင်းစုချွေသွားတယ်ဘာဖြစ်ချင်တာလဲလို့ပြောရင်ယုတ်ကဇိုးနတ်မင်းဖြစ်ချင်တာသိတဲ့ဘာဖြစ်ချင်တာလဲယုတ်ကဇိုးနတ်မင်းဖြစ်ချင်တာယုတ်ကဆိုးဆိုတော့ဘယ်မှနေသာသနာတော်ကြနေတဲ့အချိန်သာသနာတော်ကွယ်ကံဤဖြစ်တဲ့အချိန်မှာဒီသာသနာတော်ကိုစောင့်ရှောက်နေတဲ့အဲ့ဒီယုတ်ကဆိုးကြီးဖြစ်ချင်တာဟုတ်လားနော်ဘာလို့တဲ့ယုတ်ကဆိုးလဲသာသနာတော်ကိုစောင့်နိုင်တဲ့စောင့်ရှောက်နိုင်တဲ့သာသနာတော်ကိုပံ့ပိုးပေးနိုင်တဲ့ယုတ်ကဆိုးနာမည်ကြီးဖြစ်ချင်တယ်ဆိုပြီးတော့အဲ့ဒါဘယ်ဆရာတော်ကြီးကဆုတောင်းပါလဲတောင်းဖီလာဆရာတော်ကြီးကဆုတောင်းပါတာနော်အဲ့လိုတောင်းဖီလာဆရာတော်ကြီးကဆုတောင်းသွားတယ်လို့ပဲဟုတ်လားနော်တို့မင်းကုန်းဆရာတော်ကြီးကြတော့လည်းပဲဆူတောင်းသွားတာရှိတယ်မင်းကုန်းဆရာတော်ကြီးကနောက်ဘဝရောက်တဲ့အခါမှာဘာဖြစ်ချင်းလဲလို့ပြောရင်ဓမ္မဒရသောတာပနတာဖြစ်ချင်းတာဖြစ်တယ်ဘာနတာတယ်လဲအားလည်းလဲဓမ္မဒရသောတာပနတာ ဘာနဲ့တားရလဲဓမ္မဓရာသောတာပန်နတ္တနော်ဒီခရက်ရောက်တဲ့အခါကျပါဠိကလူတွေနဲ့စိတ်မကုန်ဘူးလားပြည့်တယ်စိတ်နဲ့စိတ်နာမှာတော်တော်ကိုစိတ်နာနော်တော်တော်ကိုစိတ်နဲ့အသစ်သီးစိတ်နာတဲ့တောင်ကိုစိတ်နေနော်ဒီခရက်ရောက်တဲ့အခါကျပါဠိစာပေကတို့လူတွေနဲ့တော်တော်စိတ်သွားပြီလူတွေနဲ့တော်စိတ်သွားတို့ပကံခစ်တုံကအမျိုးသမီးများသမင်းချက်ရင်းနဲ့ပါဠိဂါထာဘလောက်ရတယ်လို့ကြားဘူးဆယ်ဂါထာရတယ်နော်သမင်းချက်ရင်းနဲ့ပါဠိစာပေကိုချက်တယ်ဒီနေ့ဒီနေ့ဆယ်ဂါထာရတယ်တဲ့နော်ဒီနေ့ဒီခေတ်ထဲရောက်လာတဲ့အခါကျတော့ဘဝတစ်လျှောက်လုံးနေတာကိုတောင်းမှာဂါထာတရားပြည့်လိုက်ရလားပြည့်ဖို့ရတော့ခင်းရင်သွားပါဘူးဟုတ်လားနော်အဲ့ဒါကြောင့်ခုံကြီးတွေအစင်တန်းကြတာလဲမပြောနဲ့လူတွေလည်းပဲအစင်တန်းမကြဘူးလားအေးခုံကြီးတွေလည်းပဲတို့စွန့်အားတွေကြလာတာရှိတယ်လူတွေလည်းပဲကြမှာလားကြလာတယ်လူကလည်းပဲစွန့်အားကြခုံကြီးကလည်းစွန့်အားကြရင်သာသနာဟာပြုတ်တာပဲဟုတ်လားနော်သာသနာကွဲတာလေတန်ခါတွေအခုမြန်မာနိုင်ငံမှာ၅သိန်းရှိကျော်ရှိတယ်၅သိန်းရှိနေပေမဲ့တို့ရဲ့ခြံမှာဗုဒ္ဓဓမ္မတန်ခါနှလုံးသားထဲမှာဘာမှမကိမ့်ဘူးဗုဒ္ဓရဲ့အဆုံးမှာဘာမှမကိမ့်ရင်တန်ခါဘလောက်ညံ့များသာသနာမကွဲဘူးလားကွယ်တယ်ဟုတ်လားဟမ်ခုမြန်မာနိုင်ငံမှာကြည့်ရင်တို့ဗုဒ္ဓဘာသာကညာနေတာပဲဗုဒ္ဓဘာသာညာနေပေမဲ့တွားပြီးတော့မေးကြည့်လိုက်လို့ဗုဒ္ဓဓမ္မသံဃာအကြောင်းမသိဘူးဟဲ့လို့ဆိုရင်အဲ့ဒီပုဂ္ဂိုလ်နှလုံးသားမှာဖျားတည်ရလားဖျားရှိရလားမရှိဘူးဟုတ်လားနော်သာသနာကွယ်တယ်ကွယ်တယ်ဆိုတာကတို့မိကွယ်တယ်လို့ဒီပိတ်လိုက်တယ်လို့မှိတ်သွားတာမဟုတ်ဘူးဖြည်းဖြည်းနဲ့ကွယ်နေရင်နေရင်အသိနေရင်နေရင်နဲ့တွားပြီးတော့မေးကြည့်လိုက်ဘာမှမသိတော့ဘူးယဟန်တွေဝင်နေတာတော့မှန်တယ်ယဟန်တွေရဲ့စိတ်တဏ္ဍာမှာဒီပုဂ္ဂိုလ်ကြီးတွေဘလောက်ပဲမြန်မြန်သာသနာရှိတယ်လို့ပြောလို့ရရလားမရဘူးလူလည်းပဲအဲ့တိုင်းပဲဟုတ်လားနော်အဲဒါကြောင့်မို့ကိုယ်ဒီမကြည့်တဲ့အခါကျတော့ဓမ္မဒရဏတာဘာနတာလဲဓမ္မဒရဏတာဓမ္မဆိုတာကတရားဒရဆိုတာကဆောင်းထားတာနော်ဓမ္မကပါလေတရားဒရကဆောင်းထားတာနော်အဲကြတော့တရားကိုဆောင်းထားတဲ့သောတာပန်နတ္တဖြစ်ရပါလို့ဤလို့ဘယ်ဆရာတော်ကြီးကစွတ်တော့ပါလဲမင်းငွန်းဆရာတော်ကြီးကအဲ့လိုစွတ်တော့သွားတာနော်မင်းငွန်းဆရာတော်ကြီးကအဲ့လိုစွတ်တော့သွားတယ်အဲကြတော့သူတို့ကစွတ်တော့နေအတိုင်းသူကတပြုတ်နေတောင်းပြီးတော့ဘာမှမလုပ်ရင်တော့ရောက်နိုင်ရလားမရောက်နိုင်ဘူးဟုတ်လားတောင်းထားတဲ့အတိုင်းကိုကလုံးမနော်တောင်းထားတဲ့အတိုင်းလည်းပဲသူသာသာအားထုတ်တဲ့ပုဂ္ဂိုလ်မျိုးကြတော့တောင်းနဲ့ဆုအတိုင်းမပြည့်ဘူးလားပြည့်တယ်ဒီတိုင်းနေုံနဲ့တော့ဒါမပြည့်တာအမှန်ပဲနော်တို့ဘုရားဘာသာတွေကတို့ဘုရားရှိခိုးတဲ့အခါပဲဖြစ်ဖြစ်ခုနကတရားတောင်းတာပဲကြည့်ကြည့်နော်တရားတောင်းနေတယ်နဲ့အရှိကြီးမပါဘူးလားနော်တရားတွေကအများကြီးပြောသွားတာရှိတယ်တကယ်တမ်းကြကြနနာကြည့်ရင်အဲ့ဒီတရားတောင်းတဲ့ရင်ပဲတို့နိဗ္ဗာန်ကိုမရောက်နိုင်ဘူးလားရောက်နိုင်တယ်သူပြောတဲ့တည်းနဲ့အဓိပ္ပာယ်မပါဘူးလားပါတယ်အများကြီးပါဒါပေမဲ့ဘုရားမသားတွေဖြစ်နေကြတာကဘာလေးတွေရှိတော့ဆိုနိဗ္ဗာန်ကိုရလို့ကြောင်းနဲ့ဆုတောင်းရကိုစီအာပေါ့လို့ပြီးနိဗ္ဗာန်ပြီးရမြည်ွယ်မဟုတ်သေးအမတန်ရွှေပြည်နန်းကိုနီးရနေဝေးအဲ့လိုဖြစ်နေတာနိဗ္ဗာန်တော့နီးဘူးလားနီးတယ်နိဗ္ဗာန်နဲ့နေမယ်အဲ့နိဗ္ဗာန်ကိုရောက်နိုင်ရနိုင်ရလားအေးရနိုင်လည်းနေတော့ရှိတယ်ဒါပေမဲ့ရရလားဆိုရင်မရဘူးဖြစ်နေတာအဲ့ဒါဘာလို့လဲဆိုရင်ကိုလိုတာတရားလိုတာဟုတ်ရဲ့လားတရားကမလို့လူဖြစ်တဲ့ပုဂ္ဂိုလ်ကကျင့်သုံးတဲ့အပိုင်းမှာရော့ကြပါလားနော်ဘုန်းကြီးရလည်းပဲကျင့်သုံးတဲ့အပိုင်းမှာကြသွားရင်လူဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲကြသွားတယ်လို့ဆိုရင်ဘလောက်ပဲဆူတောင်းတောင်းဒုဗ္ဗုဒ္ဓကရော့မင်းနိဗ္ဗာန်လို့ပြီးနိုင်ရလားဘုရားကခရီးတာမဟုတ်ဘူးနော်ဒီစကားပါလားနော်ရှားဖွေပြီးတဲ့ပုဂ္ဂိုလ်လမ်းညွန်ပြီးတဲ့ပုဂ္ဂိုလ်သာဖြစ်တယ်နော်ဘုရားကခံပြီးပြီးတဲ့ပုဂ္ဂိုလ်မဟုတ်ဘူးရော့ရရောဒီလိုပုံစံမျိုးဒုဗ္ဗုဒ္ဓကပေးတာမရှိဘူးနော်မရှိဘူးအဲ့ကြဘုရားရဲ့ထံတော်မှာဆုတောင်းယုံနေတယ်မရဘူးတောင်းနဲ့ဆုနဲ့အညီဘာလို့ရမလဲကျင့်သုံးညာအဲ့ကျင့်သုံးတဲ့ပုဂ္ဂိုလ်မှသာဘယ်ရောက်လဲနိဗ္ဗာန်ဆိုတာရောက်တယ်ဆုတောင်းပြည့်ခုဒီမှာကြည့်လိုက်တဲ့အခါကျတော့ဆရာတော်ကြီးကိုယ်တိုင်ကမြင်းကဆရာတော်ကြီးကိုယ်တိုင်ကလည်းပဲစာပေပရိယတ်တွေကိုပိဋကတ်သုံးပုံဂုံဒီတိသူကကြိုးစားကျက်မှတ်သွားတယ်ပြီးသွားတဲ့ကသောတာပန်နတ်သားအနေနဲ့ဆူတောင်းသွားတယ်ကဲဒီနတ်မှာသောတာပန်ဆိုတဲ့အဲ့ဒါဘာပုဂ္ဂိုလ်လဲအရိယာပုဂ္ဂိုလ်ဘာပုဂ္ဂိုလ်လဲ သောတာပန်ဆိုတော့အရိယာပုဂ္ဂိုလ်သောတာနဲ့အာပန္နသောတာကအရင်အာပန္နကရောက်သွားတယ်ဘယ်ရောက်သွားအရိယာဆိုတဲ့အရင်တည်းကိုရောက်သွားတဲ့နတ်သားနော်သောတာပန်နတ်သားစုကိုတောင်းပြီးတော့အဲဒီဆရာတော်မင်းကိုဆရာတော်ကြီးဟာဒါခန္ဓာကိုချသွားတယ်ခန္ဓာဝင်ချပြီးတော့ဒီဘဝအဆုံးသက်သွားတယ်ခုဒီမယ်ကြည့်လိုက်တဲ့အခါကျတော့ဒီဆရာတော်ဥဝန်တကိုကြည့်တဲ့အခါဆရာတော်ကဘာစုတောင်းသွားလဲပြည့်တယ်ဖရာစုတောင်းသွားတာပေါ်သေးသေးမဟုတ်ဘူးဟုတ်လားနော်တို့သူတော်စင်တို့ရဲ့စိတ်ထဲမှာဖရာစုတောင်းမှုဖရာစုတောင်းမှုမတောင်းဘူးဘာလို့မတောင်းတာလဲပြောရင်တန်နေမထင်ဟုတ်လားနော်တန်နေမထင်လို့ပဲနော်တို့သူတော်စင်တို့ကအဲ့လိုမတောင်းဘူးဆိုလို့ဦးစင်တို့မေးကြည့်တော့လေဦးစင်တို့တောင်းမှုလားတခါမှမတောင်းဘူးနော်ဦးစင်တို့လည်းပဲအဲ့ဒါမတောင်းဘူးနော်အဲ့ကြတော့ဒီဆရာတော်ကြီးကိုကြည့်လိုက်တဲ့ကသူ့ရဲ့သူရေးထားတဲ့ဂါထာတွေကိုလိုက်ပြီးတော့ကြည့်ရင်ဒါဥစဉ်အတန်တရားဝင်နေတဲ့အခါကျတော့ဂါထာတွေတိတ်ရွတ်လို့မကောင်းလို့နော်ဆရာတော်ကြီးရေးထားတဲ့ဂါထာတွေကိုလိုက်ပြီးကြည့်သူကဘာတွေပါလဲလို့ပြောရင်ဣဒံမေပုံညာအញ្ញံသအာတဝခယမုဒ္ဒမခိပ္ပမေဝဝဟံဟောတုဒုက္ခယပฏิပတ္တိယမြန်မာလိုကျတော့ဘာပြောလဲလို့ပြောရင်တပည့်တော်သည်လွယ်လွယ်ကူကူလှင့်လင့်မြန်မြန်နဲ့အာတဝခယဉာဏ်ကိုရရပါလို့ဤတဲ့။ဘာဉာဏ်နဲ့လဲ။အဲကြအာတဝခယကဘာပြောလဲ။အဲအာတော်တရားကုန်ခန်းတော့ဘယ်လိုဖြစ်သလဲ။နော်။မေးစရာလည်းများအများကြီးဟုတ်လားနော်။အာတဝခယဉာဏ်ကိုရရပါလို့ဤလို့ဒါဆရာတော်ကခါတာတစ်ပုဒ်နဲ့။အဲ့ဒီတစ်ပုဒ်ပြီးသွားတဲ့အခါနောက်တစ်ပုဒ်ကဣဒံမေပုံဉဏ်အဉ္ဉံသသဗ္ဗေညုတမနုဿရံခိပ္ပမေဝဝဟံဟောတုဒုက္ခယပฏิပတ္တိယဒုတိယဂါထာအနေနဲ့ကျတော့ဘာတောင်းလဲလို့ပြောလို့ရှိရင်ဆရာတော်ကြီးကသဗ္ဗေညုတဉာဏ်ကိုဘာညာနဲ့လဲသဗ္ဗေညုတဉာဏ်သဗ္ဗေညုတဉာဏ်ဆိုတော့ဘယ်သူတွေပဲရဖရာပဲရတာနော်သဗ္ဗေညုတဉာဏ်ကိုတပည့်တော်သည်လွယ်လွယ်ကူကူလင်းလင်းမြန်းမြန်းနဲ့ရရပါလို့ရှင်မယားဒီစုတောင်းပါနော်နောက်တစ်ခုကြည့်တဲ့အခါကျဣဒံမေပုံညာအញ្ញံသမဟာဘောဓိမနုဿရံခိပ္ပမေဝဝဟံဟောတုဒုက္ခယပฏิပတ္တိယဒီဂါထာကိုကြည့်တဲ့အခါကျတော့လေဆရာတော်ကြီးကဘာစုတောင်းသွားလဲလို့ပြောလို့ရှိရင်တပည့်တော်သည်မဟာဘောဓိဉာဏ်ကိုလွယ်လွယ်ကူကူလင်းလင်းမြန်းမြန်းနဲ့ရရပါလို့ဤမဟာဘောဓိဉာဏ်ကလည်းပဲဘယ်သူရလဲဖရာပဲရတာဟုတ်လားနော်အတဝခယဉဏ်ဖရာရတယ်သဗ္ဗေဉာဏ်ဖရာပဲမဟာဘောဓိဉာဏ်ဘယ်သူလဲဖရာပဲနောက်တစ်ခုကကျဣဒံမေပုံဉဏ်အဉ္ဉံသသမ္မာသမ္ဗုဒ္ဓံဥဒ္ဒရံခိပ္ပမေဝဝဟံဟောတုဒုက္ခယပฏิပတ္တိယဒီဂါထာကိုကြည့်တဲ့အခါကျတော့လေဘာဖြစ်ကြမလဲသမ္မာသမ္ဗုဒ္ဓဉာဏ်ကိုရကြတယ်ဘာဉာဏ်ကိုရကြလဲသမ္မာသမ္ဗုဒ္ဓဉာဏ်ကိုရကြတယ်နော်သမ္မာသမ္ဗုဒ္ဓဉာဏ်ကိုရပြီရရပါလို့ဤလင်းလင်းမြန်မြန်နဲ့ရရပါလို့ဤခြုံပြီးတော့ပြောရင်ဆရာတော်ကြီးဘာဖြစ်ချင်တာလဲပြောရင်ဖရာဖြစ်ချင်တာဘာဖြစ်ချင်တာလဲဒီဖရာစုကို तू ကဘယ်ချင်းကစဆူတောင်းခဲ့တာတို့ကိုနှစ်သားအရွယ်ကစခဲ့တာဒီသိဘလောက်ကစခဲ့လဲကိုနှစ်သားအရွယ်ကနေစပြီးတော့ဒီဖရာစုကိုဖရာရဲ့ဇက်တော်တွေကိုကြည့်ပြီးတော့ तू ကအားကြတယ်အားကြပြီးတော့ဖရာစုကိုပန်ခဲ့တာနော်ဆရာတော်ဥဝန္ဒတာမန်ဟုတ်ရဲ့လားမဟုတ်ဘူးဖရာစုပန်ဥစဉ်တော့နဗေးလိုက်ပြီးတော့တရားဟောတဲ့ပေါ်ကြီးဖရာစုပန်နဲ့ဘုန်းကြီးတွေ့ဘူးသိပြီဟုတ်လားနော်တော်တော်ရှားသွားနော်အဲဒါသက်ရှိနေတဲ့ဒီဆရာတော်ပဲတော်တော်များများတွေ့ရပါနော်အဲကြတော့ဒီဖရာစုကို तू ကပန်းပါဒီလောက်လေးနေတယ် तू ကပြီးလားလို့ပြောရင်ဆရာတော်ကနောက်ထပ်စုတစ်ခုကိုလည်း तू ကပန်းသွားသေးတယ်နော်ဘာပန်သွားလဲလို့ပြောလို့ရှိရင်ယံပတ္တံကုတလံဒေနဒုတိယေအတ္တဘာဝမိဓမ္မာနုရခိတောနာမဒေဝဟဝေဘဝေယာမိမြန်မာလိုရှင်းရှင်းလင်းလင်းပြောရင်ဒီဘဝကသေလို့နောက်ဘက်ဘဝမှာဖြစ်ပြီဟဲ့လို့ဆိုရင်ဓမ္မာနုရခိတနတ္တဖြစ်ရပါလို့ဤသိဘာနတ္တရလဲဓမ္မာနုရခိတဘာရခိတရလဲဓမ္မာနုရခိတဓမ္မာနုရခိတကိုပုတ်ခွဲရင်ဓမ္မရဲ့အနုရဲ့ရခိတ ။ဘာနဲ့လဲ။ဓမ္မအနုရက္ခိတ။ဓမ္မကတရားအနုပါသင်ရက္ခိတကစောင့်ရှောက်တယ်။တရားကိုဖာဝစဉ်စောင့်ရှောက်တယ်နဲ့တာ။ဘာနဲ့တာလဲ။ဘုရားရဲ့ဓမ္မကိုဖာဝစဉ်စောင့်ရှောက်နိုင်တဲ့ဓမ္မအနုရက္ခိတနဲ့တာဖြစ်ရပါလို့ဤတဲ့ဆရာတော်ကြီးကဆုတောင်းသွားတာဒုတိယဘဝ။သူဆုတောင်းတဲ့အတိုင်းလည်းပဲမပြည့်နိုင်ဘူး။ပြည့်အောင်လည်းပဲသူကတရားတွေကိုအာမထုတ်ခဲ့ဘူးလားအာထုတ်ခဲ့တယ်ရွတ်တာဖတ်တာတွေလည်းပဲတလျှောက်လုံးရွတ်ခဲ့တယ်ဟောလာမျက်စိကြွယ်တဲ့အချိန်ကနေစပြီးတော့ဒီဘက်ပိုင်းမှာလူတွေဆိုလို့ရှင်လည်းပဲတော်တော်များများလူတွေရဲ့စိတ်တဏ္ဍာနဲ့မှာဒုက္ခမရောက်စေရင်ဆရာတော်ကမေတ္တာမကြည့်ဘူးလားမေတ္တာကြည့်ရင်ဒါဥစဉ်လို့တစ်ခါလေးရွာပြန်လာတဲ့အခါတွေ့ရနော်နေရဘူးလို့နော်ဆရာတော်ကလဲပေါ်မှာထိုင်ပြီးတော့လဲနဲ့ပင်လာကြတယ်ရွာမှာပျက်ရွတ်ရွတ်နဲ့တွေ့ရနော်ဒီလောက်နေပြီးရဲဦးဇင်းတို့ကဒီရွာပြန်တဲ့အခါကျတော့ကိုယ့်ရဲ့ရွာရရက်ထဲထိုင်ပြီးတော့အပေါ်ကလည်းပဲအမိုးပါသေးတယ်ရက်တောင်ကလည်းကင်ထားရသေးတယ်ဟုတ်လားဒီအမိုးနဲ့ဒီရက်တောင်နဲ့နေတာတောင်မှရက်ပြီးတော့နေရတယ်ဆရာတော်ကဘယ်မှာရောက်နေလဲလဲပေါ်ကအပူကြီးပေါ်မှာရောက်နေတာနော်ဟာဒီချိန်ကြီးကတိတ်ပြီးတော့ပူတာပဲဆိုပြီးတော့ဆရာတော်ကဘရောမှာညင်းလေညင်းတာမရှိဘူးနော်ကရဝါရီကကျမ်းမာမှာကရဝါရီကချမ်းသာတယ်သူရဲ့ပရိတ်ကိုကြားနာရပြီးတော့တကယ်သာကျမ်းမာချမ်းသာမယ်ဟဲ့လို့ဆိုရင်အဲ့ဒီလုပ်ငန်းမျိုးကိုဆရာတော်မလုပ်နိုင်ဘူးလားလုပ်တယ်တကယ်လည်းလုပ်မသွားဘူးလားလုပ်သွားတယ်ဟုတ်လားနော်လုပ်သွားတယ်အဲ့ဒါကြောင့်မို့ဒီဆရာတော်ကသူတောင်းနဲ့ဆုံးနဲ့မပြည့်နိုင်ဘူးလားပြည့်နိုင်တယ်ဘာနဲ့သားတယ်လဲဟိုအဲ့ဒါပြီးအောင်ဆိုနော်မပြည့်ဒီနေ့မပြန်ရအောင်နော်ဘာနဲ့သားတယ်လဲဓမ္မာနုရက္ခိတဘာနဲ့သားတယ်လဲဓမ္မာနုရက္ခိတဩဒီဟာကနောက်ခါကျတော့သူမြင်းကြီးကမေးရင်ပြောပြန်ဟာတောင်ချောင်းဆရာတော်ကြီးပြန်တော်မူတော့ဥဝန္တာပြန်တော်မူတော့မင်းနတ်သားစုပန်သွားတာတဲ့သူ့ရဲ့နတ်သားနာမည်ကဓမ္မာနုရက္ခိတနတ်သားတယ်လို့ဒီလောက်တော့ပြောတတ်ဖို့မကောင်းဘူးလားအေးသာတော်ကြီးဆင်းနေတယ်တော့မလုပ်နဲ့ဟုတ်လားအေးဟိုကသာရဆင်းမင်းဥစုကိုဟောနေလိုက်တာလို့ပြောတာပဲနော်သရံသိမဲဆိုဟိုကအိမ်ငိုက်လိုက်ပြက်ထလာလိုက်အိမ်ငိုက်လိုက်ထလာလိုက်လို့ဆိုတရားပြီးတာပြီးတော့တာအိမ်ပြန်ပြီးရောက်တဲ့ခါကျမေးကြည့်မင်းတို့မနေ့ကဘာတရားတွေဟောတော့ဆိုတော့အေးသာရောင်ဆင်နှင်းဆိုလားမသိဘူးဟမ်သာရောင်ဆင်နှင်းတာဟုတ်ရဲ့လားသရံသိမင်းလို့ပဲသာရောင်ဆင်နှင်းတယ်ဖြစ်တာအခုလည်းပဲဆရာတော်ကြီးရဲ့ဘွဲဝဲကြာကြာနတ်နတ်ဟုတ်လားနော်ပြီးအောင်လုပ်ရမယ်ဓမ္မာနုရက္ခိတနတ်သားဘာနတ်သားလဲလေဓမ္မာနုရက္ခိတနတ်သားမြန်မာလူစင်ဘာနတ်သားလဲလေတရားကိုအစဉ်စောင့်ရှောက်တတ်တဲ့နတ်သားဘာနဲ့လဲတရားကိုအစဉ်စောင့်ရှောက်တတ်တဲ့နတ်သားအဲ့ဒီစုဆရာတော်ကြီးပန်သွားတာနော်အဲ့ကြတော့စုစုဆိုတာလည်းပဲတန်ရာတန်ရာကိုပန်ကြတာပဲဖယားစုပန်တဲ့ပုဂ္ဂိုလ်ကဖယားဖြစ်နိုင်တဲ့အကြီးအသေးထိနော်သူလုံးကိုင်ဆောင်ရွက်ထားတဲ့အတွက်ကြောင့်ဘာစုပန်လဲဖယားစုကိုပန်တယ်เออတချို့ကကြတော့လဲပဲအဲ့ဒီအမျိုးမဟုတ်တော့သေကံတဲ့အချိန်ရောက်တဲ့အခါကျတော့နော်ဒီဘဝကသေပြီးတော့နောက်ဘဝမှာဟုတ်ဖြစ်တော့ဗါတယ်လေဒကိုင်းနေနာရပါလို့ညနော်အဲ့ဒါမျိုးလည်းမရှိဘူးလားရှိတယ်လူရှင်တော်တယောက်ကတော့ပြောတယ်ငံပြာရေဖြစ်တော့ဒပလင်းနဲ့ဖြစ်ရပါလို့ဟုတ်လားဟုတ်လားနော်အဲ့ကြတော့ဒီဘက်ကဆူတောင်းနေရကကိုနဲ့ကိုနဲ့တန်ရာကိုဆူတောင်းရနော်တန်ရာကိုဆူတောင်းရလောကီလူသားဖြစ်တဲ့ပုဂ္ဂိုလ်ကကိုယ့်ရဲ့ဇနီးမယားဖြစ်တဲ့ပုဂ္ဂိုလ်ကိုယ့်ရဲ့လင်သားဖြစ်တဲ့ပုဂ္ဂိုလ်တန်ရောစဉ်တွေမရှိဘူးလားတန်ရောစဉ်တွေရှိတဲ့အခါကျသူတို့တောင်းလိုက်တဲ့စုကလည်းဘာစုတွေလဲတန်ရောစဉ်စုတွေပဲဘာစုတွေတောင်းလဲတန်ရောစဉ်စုတွေပဲနော်တန်ရောစဉ်မရှိတဲ့ဘုံကြီးကြတော့တောင်းတဲ့စုကလောကအတွက်အများကောင်းကျိုးအတွက်စုမတောင်းဘူးစုတောင်းတယ်ဖယားဖြစ်ရင်လောကသားတွေအတွက်လုံးလုံးမရဘူးရတယ်ဖယားကဖယားကလောကသားတွေအတွက်အလုံးလုပ်တဲ့ကဒီဆရာတော်နဲ့ဒါဟိုဖယားကတနစ်တနစ်လုပ်ငန်းလုပ်နော်ဘဏ္ဍာရီရဲ့ဒုဗုဒ္ဓကကျင်းလေလို့ပြောရင်တနစ်မှာ2နာရီလောက်ပဲနော်ဘဏ္ဍာရီလဲ2နာရီလောက်ပဲကျင်းတယ်နော်ကျင်းတဲ့အချိန်ကလောကသားတွေကျွတ်တန်းဝင်မဲလို့ဆိုရင်ဗုဒ္ဓကအမြဲတမ်းသွားပြီးတရားဟောတယ်ဒီဆရာတော်ကလည်းသူလုပ်ပုံဂိုင်းဝင်ပြီးဗုဒ္ဓရဲ့လမ်းစဉ်ကသူမြင်လေလူတွေကကျွတ်တန်းဝင်မယ်လူတွေကသူတရားနာရမယ်ဆိုရင်နေဘူးလည်းမသွားဘူးလားမိုးရလည်းမသွားဘူးလားအေးအဲ့ဒါဗုဒ္ဓကိုအားကြတာဗုဒ္ဓစုတောင်းတာနော်နောက်လုပ်ငန်းလုပ်တဲ့အပိုင်းမှာလည်းပဲဗုဒ္ဓကလုပ်ငန်းလုပ်တဲ့အပိုင်းမှာလောကထစရိယညာတထစရိယဗုဒ္ဓထစရိယလို့ဒီလိုရှိတယ်နော်ဗ ပရမဥပ္ပုံဆုတောင်းတာပရမဥပ္ပုံဘုရားကလုပ်ငန်းလုပ်တာကလောကတ္ထစရိယလောကကောင်းကျိုးကိုရှည်တန်းတင်တယ်။ဘာကိုရှည်တန်းတင်လဲ။လောကကောင်းကျိုးကိုရှည်တန်းတင်တယ်။ပြီးသွားတဲ့အခါကျတော့လောကကောင်းကျိုးလုပ်เสียရမရှိရင်ညာတ္ထစရိယဘယ်သူကောင်းကျိုးလဲ။သူ့ရဲ့ဆွေမျိုးကောင်းကျိုး။ဘာကောင်းကျိုးလဲ။ဆွေမျိုးကောင်းကျိုးလုပ်တယ်။အတ္တစရိယကနောက်ဆုံးဘုဒ္ဓတ္ထစရိယသူ့အတွက်ကျတော့နောက်ဆုံးမှမထားဘူးလား။ထားတယ်ဘုရားကအတ္တဟိတနဲ့ပရဟိတရှင်းလိုက်ဘယ်လုံငန်းကိုပို့လို့လဲပြောရင်ပရဟိတကိုပို့လို့တာဘယ်လုံငန်းကိုပို့လို့လဲပရဟိတကိုပို့ပြီးတော့လှုပ်တယ်နော်ပရဟိတလုံငန်းတွေကိုလှုပ်တယ်ပရဟိတလုံငန်းလှုပ်ပြီးတော့ဒီပရဟိတလှုပ်เสียမရှိမှအဘလို့လဲအတ္တဟိတကိုလှုပ်တယ်အဲကြောင့်ဘုရားရဲ့စိတ်ထားနဲ့လိုက်ပြီးတော့တူအောင်ကြိုက်အောင်ဆရာတော်ကမကြင်ဘူးလားကျင်နေအဲ့ဒါဟာသူကျင့်ယုံနေမကဘူးလောကသားတွေကိုလည်းပဲပညာမပေးဘူးလားအေးလောကသားတွေကိုလည်းပဲပညာပေးတယ်မင်းတို့လောကထဲမှာနေတဲ့အခါကျတော့ငါလှုပ်တဲ့အတိုင်းငါပြုလို့ဆောင်ရွက်သွားတဲ့အတိုင်းလှုပ်ကြဟေးကောင်းတာတွေကြီးတယ်များများလှုပ်ရမယ်ကောင်းတာတွေများများလှုပ်တဲ့အခါကျမှကောင်းကျိုးတွေရမယ်ဆိုပြီးတော့ရှေ့ကနေသင်္ကန်းသာပေးတဲ့အနေနဲ့ဆရာတော်လုပ်ကိုက်ဆောင်ရွက်မသွားဘူးလားဆောင်ရွက်သွားတယ်အဲ့ဒါကိုကြည့်ပြီးတော့ဒီနေ့သူတော်စင်လေးကလည်းမလိုရမလဲလိုက်နာကျင့်ရမှာအဲ့ကြဘုရားရဲ့ဓမ္မကိုအကျဉ်းချုပ်လေးလိုက်နာကျင့်သုံးမယ်နော်ဒီဘက်ဘဝမှာလူဖြစ်ပြီးတော့နောက်ဘက်ဘဝလူဖြစ်ခြင်းတယ်ဒါမှမဟုတ်ဒီဘက်ဘဝမှာလူဖြစ်ပြီးတော့နောက်ဘဝမှာကောင်းရာဘုံကိုရောက်ခြင်းတယ်ဆိုရင်ဘုရားရဲ့ဓမ္မကအကျဉ်းချုပ်ပြောလိုက်သုံးလုံးပဲရှိတယ်စလုံးသုံးလုံးပဲရှိတယ်ဘယ်နှလုံးရှိလဲသုံးလုံးပဲရှိတယ်နော်သုံးလုံးပဲရှိတယ်ဘာရရှိလဲလို့ပြောလို့ရှိရင်ဒါနာသီလဘာဝနာပဲဘာရရှိလဲဒါနာသီလဘာဝနာနော်ဒါနာသီလဘာဝနာဆိုဒါနာလုပ်ပေးရမယ်လူမှုတမ်းမှုကိုလုပ်ပေးရလူမှုတမ်းမှုဆိုတဲ့အပိုင်းမှာလည်းတော်တော်များများကလူလို့ပြောလိုက်လို့ရှိရင်ဘယ်သူတွေကိုပဲလဲလို့ပြောရင်ခရီးနဲ့ခေါင်းကြီးတွေပဲသွားပြီးတော့မြင်မလားလောကကမြင်တယ်နော်ဒါနာလုပ်တဲ့အပိုင်းမှာအဲ့လောက်လေးတွေမလုပ်ပါဘူးဒါနကိုကြဲကြဲပြန့်ပြန့်လှုပ်ရမယ်။ကိုကငွေကြီးချမ်းသာနေတဲ့ပုဂ္ဂိုလ်ကိုအိမ်နန်းကကတ်နေတဲ့ပုဂ္ဂိုလ်ကဆင်းရဲရင်သူတို့ကိုမကူညီသင့်ဘူးလား။ကူညီပေးရမယ်။အဲ့ဒါလည်းပဲဒါနနော်။ကိုကတိရစ္ဆာန်လေးတွေငတ်နေတဲ့တိရစ္ဆာန်လေးတွေကိုသွားပြီးတော့ပြုံးမွေးရင်အဲ့ဒါလည်းပဲဒါနပဲ။အဲ့လိုလေလှုပ်တဲ့ရနော်။ဒါနလို့ဒါနပြီးသွားလို့ရှိရင်ဘာလုပ်မလဲလို့ပြောရင်ဒါနဟာသီလမပါပဲလုပ်ရင်ပေါ့သွားတယ်ပဲ။အဲ့ဒါကြောင့်မို့ဘုရားရဲ့အဆုံးအမတိုင်းဘာလုပ်ရမလဲဆိုရင်သီလကိုစောင့်တည်ရမယ်။ဘာကိုစောက်တည်ရမလဲသီလကိုစောက်တည်ရအဲ့လိုဆိုသီလစောက်တည်တယ်ဆိုတော့မြန်မာလူရှင်းရှင်းဘာလုပ်လဲသီလစောက်တည်တယ်လို့ပြောလိုက်ရင်ဘာလုပ်ငန်းလုပ်လဲအဲထိမ့်သိမ့်တာနော်အေးဒီနန်းကဒုဂိုရဘာသာအချင်းကမေးကုန်မမေးဘူးနော်နိုင်ငံညာသားဖြစ်တဲ့ပုဂ္ဂိုလ်ကတန်းမေးတာနော်ဒီကနေပြီးတော့ရှင်းပြလိုက်တယ်ဟာခေါင်းကနင်အားထုတ်ခြင်းလေဆိုလို့ရှိရင် if you want to practice Buddhism you must follow three then သုံးမျိုးကိုလုပ်ရမယ် morality သီလသောင်းဝင်သမာဓိဆို concentration ဟိုဘက်ကဘာဝနာဆိုရင် meditation လို့ဒီလိုပြောလိုက် what is a thila တခါတည်းတန်လို့တာနော်သီလဆိုတာဘာလဲဆိုတို့ဗုဒ္ဓဘာသာကျတော့သီလို့ပဲညင်တာလားမသီလို့ပဲညင်တာလားလို့ဥစဉ်ကကောင်းကောင်းသဘောမပေါက်ပါဘူးနော်ပြောဖို့ရကအောင့်မြန်ဆင်ရှင်းပြရမှာလားနော်ဒါမှမဟုတ်ရှေ့ပဲဆက်သွားရမှာလားဆိုအဲ့လိုတန်တရားဖြစ်နေတာနော်ခုဒီမှာကြည့်လိုက်တဲ့ကသီလဆိုလို့ရှိရင်အဲ့ဘာလို့တာလဲသီလတွေမဆောက်တည်ဘူးလားဆောက်တည်တယ်ဥပုံလေးတိုင်တွေမဆောက်တည်ဘူးလားဆောက်တည်တယ်ဘာလို့သီလဆောက်တည်လဲအဲအဲ့ဒါရှင်းရှင်းလင်းလင်းသိဖို့ရည်ကြည်တယ်ဟုတ်လားနော်သီလဆောက်တည်တယ်ဆောက်တည်တယ်ဆိုတာတို့ကံက၃မျိုးရှိတယ်ကာယကံကိုယ်နဲ့လှုပ်တဲ့အလုံးဝစီကံနှုတ်နဲ့လှုပ်တဲ့အလုံးမနောကံစိတ်နဲ့ကြံတဲ့အဲ့ဒီတွေကကာယကံနဲ့ဝစီကံကိုထိန်းတဲ့အလုပ်တွေသီလဆောက်တည်တာဘာနဲ့ပါဦးထိန်းတာလဲကာယကံနဲ့ဟိုရှင်းရှင်းလင်းလင်းလို့ကာယကံနဲ့ဝစီကံဘာကံနဲ့ဘာကံလဲကာယကံနဲ့ဝစီကံကိုချင်းချုပ်တာဒီအဲ့ဒါဘာလို့တာလဲသီလဆောက်တည်တာနော်အဲ့ကြတော့နောက်ကကာယကံဝစီကံမနောကံကံက၃မျိုးဆိုဘာကံကျန်နေခဲ့မနောကံကျန်နေခဲ့အဲ့ကြတော့ကင်းလူတွေပြောကြတယ်သီလသမာဓိတဲ့ပညာဒါမျိုးပြောတာမရှိဘူးလားဒါနသီလဘာဝနာဒါမျိုးပြောတာလည်းရှိအဲ့ကြတော့ဒီကာယကံကြတော့ဘယ်ဟာနဲ့သွားပြီးတော့ချင်းချုပ်မှလဲဒီကာယကံတောင်းကျမ်းနေတာကိုဘာနဲ့နှိမ်နှင်းမလဲဆိုဘာနဲ့နှိမ်နှင်းရမလဲဘာနဲ့နှိမ်နှင်းပြရမလဲဒုက္ခနဲ့လားဒါနဲ့ဘာနဲ့နှိမ်နှင်း เออตู้จรภาวนาเนี่ยနေနေပြရဘာနဲ့နေနေပြရမလဲภาวนาเนี่ยနေနေပြရအဲကြภาวนาဆိုတော့ဘာပြောတာမြန်မာလိုကြတော့ဟမ်ခုဘာပွားကြဟေးလို့လူကြီးတွေပြောတာမရှိဘူးလားရှိတယ်နော်အဲကြ what is the ภาวนาလို့လုပ်လိုက်ကဲภาวนาဆိုတာဘာလဲဘယ်လိုပြောဟမ်ภาวนาဆိုတာ I know ภาวนา it is the ภาวนาภาวนาလို့ပဲသိတယ်ငါသိရလဲภาวนาပဲဆိုဒီလိုလို့လို့မရဘူးဟုတ်လားနော်သူများကမေးလိုက်ဘာဝနာဆိုတာဘာလို့တာလဲဘာဝနာဆိုတာ practicing လုပ်တာအားထုတ်တာနော်ဘာလို့တာလဲအားထုတ်တာအဲကြတော့ဘာဝနာဘယ်နှမျိုးရှိလဲလို့တစ်ဆင့်ပြန်ပြီးတော့မေးလိုက်ဘာဝနာကနှစ်မျိုးရှိတယ်တမထဘာဝနာနဲ့ဝိပဿနာဘာဝနာဘာဝဘာဝနာနဲ့ဘာဘာဝနာလဲတမထဘာဝနာနဲ့ဝိပဿနာဘာဝနာအဲကြတော့တမထဘာဝနာအားထုတ်တာလောကမှာမရှိဘူးလားဘလို့အားထုတ်တော့တမထဘာဝနာအားထုတ်တယ်ဟမ်တမထဘာဝနာအားထုတ်တယ်ဆိုခုတရားကြီးတွေပြောတာမရှိဘူးလေဓမ္မကြီးတွေပြောတာလည်းရှိတယ်တပည့်တော်ကခုဘာဝနာတွေလိုက်နာကျင့်ကြံနေတာပါဗျာဆိုတရားတယောက်လို့တရားဟာမထုံနေနော်ဦးဇင်းတို့တရားတယောက်တရားအထုတ်ပြီးတော့ပြန်လာတဲ့အခါခုံကြီးဝင်မချတာနော်တရားကတရားအထုတ်တဲ့တရားအထုတ်လို့ပြန်လာတဲ့အခါကျမှခုံကြီးဝင်မချတော့ဘူးကြည့်တဲ့ဘာဖြစ်တယ်ဟင်တရားသွားပြီးတော့အာထုတ်လိုက်တာရှင်မယားတပည့်တော်ကတရားကတလလုံးအာထုတ်ထားတာဆိုတဲ့အခါကျတပည့်တော်ကသုလသောတာပန်သောတာပန်အစဉ်ရောက်နေပြီဖေဟာရှင်မယားကကုသဇဉ်ယဟန်ဆိုတော့တပည့်တော်ကဝစ်ချလိုက်ရင်ရှင်မယားငရေတွေကြီးကုန်တော့မှာအဲ့ဒါကြောင့်ဒကာကဘာလို့တော့ဆိုရင်ဘုန်းကြီးကိုဝစ်မချတော့နော်အဲ့ကြတော့ဒီနားမှာဘာသာရေးရဲ့အနှစ်သာရသိမသိဆိုတော့ဒုဗ္ဗတော်ကလည်းအများကြီးစဉ်းစားနေတာသောတာပန်တို့လူသားဖြစ်တဲ့ပုဂ္ဂိုလ်ကအရိယာပုဂ္ဂိုလ်ဖြစ်နေပြီဒီနေ့ဝိတ္တကိုရင်လေးရတာဝိချရတာနော်ဘာလို့ ਆ မလဲဝိချပြရဇုံကကျတော့တရားအထုတ်လိုက်တဲ့အခါကျမှရိုင်းသွားတာကြီးအဲ့ဒါမူရင်းကရိုင်းတဲ့ပုဂ္ဂိုလ်မူရိုင်းသွားတာတရားသည်ရိုင်းသွားစီတဲ့အရာလားယဉ်သွားစီတဲ့အရာလားယဉ်သွားစီတဲ့အရာကတရားအထုတ်မှလူကတောင်းကျမ်းလာတယ်ဟဲ့ဆိုရင်အဲ့ဒါတရားတော်မဟုတ်မတရားပဲဖြစ်ရနော်မတရားအာထုတ်တာဖြစ်တဲ့အတွက်ကြောင့်အဲ့ဒါမျိုးဖြစ်သွားတာ။အဲ့ကြတရားအာထုတ်တယ်အာထုတ်တယ်ဆိုတရားဟာနှစ်မျိုးရှိတယ်။တမထအာထုတ်တာနဲ့ဝိပဿနာအာထုတ်တာတဲ့။ဘာနဲ့ပါရှိလဲ။တမထနဲ့ဝိပဿနာ။အဲ့ကြတမထဘာဝနာအာထုတ်တယ်ဆိုဘယ်လိုလုပ်တော့တမထဘာဝနာ။အေးတမထလုပ်တယ်ဆိုတဲ့အခါကျတမေတိတိတမထောပဲ။နော်။တမေတိတိတမထောငြိမ်းအေးစီတတ်တဲ့အတွက်ကြောင့်တမထဘာလဲငြိမ်းအေးစေတတ်တာဘာကုန်ငြိမ်းအေးစေတတ်တာလဲပြောရင်လူရဲ့စိတ်ကငြိမ်းဘူးနော်လောဘကြောင့်တစ်မျိုးဟုတ်လားဒေါသကြောင့်တစ်မျိုးယုံမှားတန်တရားတွေကြောင့်တစ်မျိုးနောင်နာပူပန်မှုတွေကြောင့်တစ်မျိုးတန်တရားဖြစ်မှုတွေကြောင့်တစ်မျိုးဆိုပြီးတော့တို့ရဲ့စိတ်တန်တဲ့အကုန်လုံးကြီးဘရောမှမငြိမ်းဘူးအိမ်မှာထိုင်နေတဲ့ခါပဲအကြည့်ကြည့်ပေါ့အိမ်မှာထိုင်ဈေးဝယ်လာတဲ့အခါကျတော့ဈေးဝယ်တဲ့ဘက်ကိုအောင်မဆက်ရအောင်လားအဲရောက်သွားလိုက်ပြန်ပြီတခါဟာယံဖြစ်တဲ့ကိုကပါတယ်ဟဲ့လို့ဆိုရင်ယံဖြစ်တာကငကိုတော့ကဈေးရောက်လို့ကတော့ဒါစိတ်ကတမျိုးဖြစ်သွားတယ်ဈေးဟိုဘက်ကယံဖြစ်ပြီဆိုတဲ့ကစိတ်ကတမျိုးပြောင်းမသွားဘူးလားငြိမ့်အေးရလားအဲ့ဒါတမထရှိတာလားမရှိတာလားမရှိတာဟုတ်လားနော်အဲ့လိုမျိုးဖြစ်နေတဲ့စိတ်တွေရောက်ရက်ခတ်နေတဲ့စိတ်တွေကိုစူးစီးလိုက်ပြီးတော့ငြိမ်အောင်လုပ်တဲ့စနစ်တွေတမထစနစ်ဟာစနစ်လေတမထစနစ်အဲ့ကြောင့်ရှင်မြတ်တမထလုပ်တာကတရားပြဘလို့ပုံစံများလောက်ရမှာလေလို့ပြောရင်အဲအထုတွေဘောခုသမထလုပ်တယ်ဆိုလူတိုင်းအသက်မရှူဘူးလားရှူတယ်ဒါပေမဲ့ရှူတယ်လို့လူတိုင်းကသိရဲ့ဘာလို့မသိတာလဲပြောရင်တတိလွတ်နေလို့ပြည့်တယ်ဘာလို့တာလဲတတိလွတ်နေလို့တတိလွတ်နေတယ်ဟဲ့လို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီအသက်ကခုလေးလေးကိုရှူပြီးတော့တွင်းလိုက်ရင်အထဲထဲမှာဝင်နေလို့သိရဲ့လားအထဲထဲမှာလေဝင်သွားတယ်လို့သိနိုင်ရလားမသိဘူးဟုတ်လားဒီတိုင်းနေရင်မသိဘူးနော်လေဝင်သွားတယ်ဆိုတာမသိဘူးအထဲထဲကိုလေဝင်သွားပါလားအဲ့ဒီဝင်သွားတယ်လို့ဒီချက်တိုင်ကိုရောက်ပြီးတော့ပြန်ပြီးရိုက်ထွက်တယ်ပြန်ထွက်လိုက်လေထွက်သွားပါလားလို့အဲ့ဒါကိုဝင်နေထွက်တယ်ဝင်နေထွက်တယ် breathing in breathing out ဆိုပြီးတော့ဝင်လေထွက်လေကိုသူရှုမှတ်တာအဲ့လိုရှုမှတ်တယ်လို့ပြောလိုက်ရင်တရားဖြစ်သွားတာပုံမှန်တိုင်းကိုယ့်ရဲ့အဲ့ဒါဝင်နာနဲ့ထွက်တာကိုလိုက်ပြီးတော့မှတ်နေရဆိုရင်အဲ့ဒါဘာလို့တောင်းဆိုသမထအာထုတ်နေတာတဲ့ဘာအာထုတ်နေလဲသမထအကြံလောက်ရတာလွယ်သလားမလွယ်ဘူးလဲလွယ်တယ်တို့ဘုရားဘာသာတွေကကြံနေခဲ့လိမ့်မယ်နော်အခုနိုင်ငံတကာမှာကြည့်လိုက်လို့ရှိရင်နိုင်ငံတကာကဘာတွေကိုခုနဦးစားပေးအာထုတ်လာလဲလို့ပြောလို့ရှိရင်တရားအာထုတ်တာကိုတအားခက်စားလာကြတာ နော်နိုင်ငံကမှာခုဘုရားဘာသာကတော့မဟုတ်ဘူးဒါပေမဲ့တရားတော့အထောက်ကြတယ်ခုအိန္ဒိယနိုင်ငံမှာသွားပြီးကြည်ရင်မစ္စတာဂိုယင်ငါကြီးဖွင့်တော့တဲ့နော်နိုင်ငံကမှာတို့စခန်းတွေရှိတယ်အဲ့ဒီစခန်းတွေမှာနိုင်ငံညာသားဖြစ်တဲ့တို့မွတ်စလင်ဘာသာဝင်လည်းပါတာပဲဟုတ်လားအစ္စလမ်ဘာသာဝင်လည်းပါတာပဲဘုရားဘာသာဝင်လည်းပါတယ်ဟိန္ဒူလည်းပါတယ်ခရစ်စတန်တွေလည်းပဲပါတယ်အကုန်လုံးသောပုဂ္ဂိုလ်တွေသူစခန်းမှာဝင်ပြီးတော့တရားအထောက်ကြတယ်အခုနောက်တစ်ခုကထောင်ထဲမှာရှိနေတဲ့ထောင်သားတွေကိုလည်းပဲဗုဒ္ဓရဲ့ဒီတရားအထုတ်ဒီစနစ်ကိုလိုက်ပြီးတော့ဒါဥစဉ်လို့မန်လေးမှာတော့သင်ပေးရတာရှိတယ်နော်အဲထောင်သားဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပဲတရားထိုင်ခိုင်းနေအဲကြတော့တရားထိုင်နေတွေကလောကမှာခင်မစားဘူးလားခင်စားလာပြီမထိုင်တဲ့ပုဂ္ဂိုလ်ကျန်နေခဲ့မှာနော်ကျန်နေခဲ့မှာအဲကြရိတ်တာတွေဖွင့်နေဟဲ့လို့ဆိုရင်တရားထိုင်မှာမကောင်းဘူးလားကောင်းတယ်တရားတော့ထိုင်မြင်ရဟုတ်လားနော်တို့မြန်မာလူမျိုးကတက်တာကနင်းနေပြကျင်တာကများနေတာတော့ရှိနော်တက်တာကနင်းနေပြကျင်တာတွေကများနေတယ်ခုတရားအထုတ်တယ်ဟဲ့လို့ဆိုလို့ချင်းဟာမင်းကဘာတရားမင်းအထုတ်လို့ဟာသူကတော့မိုးကုတ်ဆရာတော်ဖရာရဲ့ဤစနစ်တိုင်းအထုတ်တာကဟမ်အဲနောက်တစ်ယောက်သွားပြီးတော့မိလိုက်တယ်မင်းဘာအထုတ်လဲဆိုတော့သူကတော့မာစီဆရာတော်ဖရာရဲ့စနစ်တိုင်းအထုတ်တာအေးနောက်တစ်ယောက်ကိုသွားပြီးတော့မိလိုက်တဲ့ကသူကတော့ဆရာကြီးဥပခင်ရဲ့စနစ်လေဒီဆရာတော်ရဲ့စနစ်တိုင်းအထုတ်တယ်နောက်တစ်ယောက်သွားပြီးတော့မိလိုက်တဲ့အခါကျတော့ဟာတို့ကတော့ဖောက်အောင်စနစ်နဲ့အာထုတ်တာဟေးဆိုပြီးတော့တဝိုင်းလောက်သာဖွဲ့ပြီးရင်နဗီးကစောင့်နေရတာနော်စောင့်နေရတာဘာလို့စောင့်နေအောင်တော့ထပြီးတို့ထိုးကြကြကြဖြစ်ကုန်မှာဆိုလို့နော်ဟာမင်းဥစ္စာဟုတ်ဘူးငါဥစ္စာတော့ဟုတ်တယ်ငါတို့စနစ်ကမှမှန်တာမင်းတို့စနစ်ကအလကားပါကွာမင်းဒီတိုင်းကြီးနေတဲ့ဘယ်တရားရလိမ့်မလဲဆိုတရားကအာမထုတ်ခွင့်နဲ့ညင်းနေတဲ့ပုဂ္ဂိုလ်ကများတယ်နော်တရားအကြောရနိုင်ပါမလားဘလို့မှမရဘူးသိချက်အောက်လာနော်တန်တရားမရှိနဲ့မရဘူးတရားတည်ငင်းဖို့မဟုတ်တရားတည်အထုတ်ဖို့ဟုတ်လားဟမ်စနစ်ကိုလိုက်ပြီးတော့ကြည့်လိုက်ရင်စနစ်တိုင်းစနစ်တိုင်းဒီသူ့ရဲ့အခြေခံနဲ့သူမှန်တာမိုးစနစ်ဆိုလို့ရှိရင်လည်းပဲဘာနဲ့တွားထားလဲလို့ပြောရင်ဒီဘက်ကပဋိစ္စသမုပ္ပါဒ်စဝိုင်းနဲ့မတော်ဘူးလားတွားလေဒီအရာတွေကိုဖြစ်တာပြက်တာတွေကိုရှင်းရှင်းမြင်အောင်ဒီဘက်ကမာစီစနစ်ဆိုရင်လည်းပဲမာတတိပဋ္ဌာနသုတ်တော်နဲ့ဒါအညီတွားထားတယ်သူစနစ်လည်းပဲအကိုက်ပဲနော်နောက်ဒီဘက်ကဖောင်းဆရာတော်ရဲ့စနစ်ဆိုရင်လည်းပဲဝိတုဒ္ဓိမထကရာနဲ့အညီသွားထားတယ်။အဲကြတော့စနစ်ဒီဥပခင်ရဲ့စနစ်ဆိုရင်လည်းပဲဓာတ်ကမ္မထမ်းနဲ့အညီသွားထားတယ်။အဲကြဘရားတွေပဲလိုက်ပြီးတော့ကြည်လိုက်ကြည်လိုက်သူတို့တရားတွေအမှန်နေဖြစ်မနေဘူး။ဖြစ်နေတာတော့အမှန်နေပဲ။ဒါပေမဲ့ဘုရားဘာသာတော်တော်များများကနော်လူတွေမကောက်ဘုန်းကြီးလည်းညင်းတာနော်။ဘုန်းကြီးလည်းပဲတရားအထုတ်တာကနည်းနည်းညင်းနေတဲ့ပုဂ္ဂိုလ်ကများတယ်။ဘာတရားမှရဖို့မလိုဘူးနော်။လူဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲအဲ့လိုပဲသွားပြီးဟိုရိတ်တာပြောင်းဒီရိတ်တာပြောင်းထိုင်နေပြီးသွားတဲ့အခါကျလူကြသူကြကြေကြေနဲ့လှုပ်တယ်လှုပ်ပြီးတော့မကျင့်တဲ့ပုဂ္ဂိုလ်ရှိရင်ထားပြီးတော့အဲ့ဒါပြဿနာကြီးကက်ကြတယ်ဗုဒ္ဓရဲ့ဓမ္မတည်မန်ထဖို့တော့မဟုတ်ဘူးနော်ဗုဒ္ဓရဲ့ဓမ္မတည်ထနေတဲ့မန်ကိုနှိမ်ပြစ်တဲ့ဓမ္မနော်အဲ့လိုနှိမ်ပြစ်တဲ့ဓမ္မရှိတဲ့အတိုင်းပဲအဲ့ဒါတရားအထုတ်ရင်ခေါင်းဆောင်ကလောဘဒေါသတွေရှိနေရင်ငြိမ်းသွားနိုင်တယ်အဲ့ဒါကိုတမထစနေနော်ဦးဇင်းတို့ကြောင်းနေမှာလားခါလေးနိုင်ငံသားဝင်လာတာရှိတယ်ဝင်လာတာရှိပြီတခါတည်းတန်းပြီးချိုးလည်းပဲတနားရီလောက်အထုတ်တော့တာရှိတယ်ဘန္နာလေးပဲ please tell me how to practice meditation ရှင်မယတရားဘယ်လိုအထုတ်ရမလဲတပည့်တော်ပြောပြသမှာသာမင်းအဲ့ဒါတမင်ခွေထမ်းရမယ်မင်းရဲ့ခန္ဓာကိုယ်ဖြောင်းထားရမယ်လက်လေးနှစ်ဖက်ထိထားအဲဝင်လေးနဲ့ထွက်လေရှုဆိုဟောဖောင်းတဲ့ပိန်နဲ့ရှုဆိုဒီလိုပြောလိုက်ရင်ချိုးတနားရီလောက်ထိထိုင်သွားတာရှိတယ်ဟုတ်လားနော်မသိရင်လည်းမသိတဲ့အတိုင်းလေးရဘုန်းကြီးကသာဓုခေါ်လိုက်တာနဲ့ဟာဒီဘုန်းကြီးကနေပြီးတော့ဖြစ်ကြလေကုန်သတိလို့ပြောလိုက်တာနဲ့သာဓုသာဓုလို့သူခေါ်တာမရှိဘူးလဲဒီလောက်လေးသိရုံနဲ့ဘုရားဘာသာမဟုတ်သေးဘူးသာဓုမခေါ်တယ်ဘူးလားသာဓုကခေါ်တတ်ဟုတ်လားနော်ဒါပေမဲ့အထဲထဲကဓမ္မကိုကြကြနန်းနန်းသိရမယ်အဲ့လိုသိမှဒုဘုရားဘာသာကိုတန်မိုးရှိတာဦးဇင်းတို့ကတန်မိုးရှိတဲ့ဘုရားဘာသာဖြစ်စေခြင်းနဲ့ဒါမှနှလုံးသားကလည်းခိုင်တာနှုတ်လို့ဆိုလို့ရှိရင်သူမြန်ဘာသာကလာပြီးတော့ပြောတယ်ဆိုရင်ဒီဘာသာပဲပါသွားတာရှိတယ်ကိုဘာသာကိုစွန့်လွတ်ပြီးတော့ပါသွားတာရှိတယ်တခြားဘာသာကလည်းကိုဘာသာပြောင်းလာတာရှိတယ်အမျိုးမျိုးတွေ့ရတကယ်တမ်းကတော့ဇမ္မဆိုတဲ့သဘောတရားဒီစစ်စစ်မှန်မှန်အရာပါပဲကိုကိုယ်တိုင်အဲ့ဒီအစ်စ်အမှန်ကိုသိအောင်အားထုတ်ရမှာကိုကိုယ်တိုင်လက်တွေ့ကျင့်မှာလက်တွေ့မကျင့်သမျှအဲ့ပုဂ္ဂိုလ်ကြီးဇမ္မကဘာစွန့်မှမပြဘူးနော်အဲ့ကြသမထအာထုတ်တယ်ဆိုတာအဲ့ဒါမျိုးဖောင်းနေပိန်နေလို့ဝင်နေထွက်တယ်လို့ရှိရင်အဲ့ဒါသမထနောက်ဝိပဿနာအာထုတ်တယ်တဲ့ဝိပဿနာအာထုတ်တော့ဘာလို့တော့ဝိပဿနာအာထုတ်တယ်လို့ပြောတာဝိပဿနာဆိုတော့သကလုံးပဲကြည့်လိုက်ဝိနဲ့ပဿနာနှလုံးရှိတယ်ဘာနဲ့ပါရှိလဲဝိနဲ့ပဿနာပဿနာကမြင်တာမြင်အောင်ကြည့်တာဝိကအထူးထူးအပြားပြားအထူးထူးအပြားပြားမြင်အောင်ကြည့်တဲ့လုပ်ငန်းတွေဝိပဿနာရှုတဲ့လုပ်ငန်းပဲဟ ါလို့တဲ့လုပ်ငန်းလေအထူးထူးအပြားပြားမြင်အောင်ကြည့်တဲ့လုပ်ငန်းဒီဝိပဿနာရှုတဲ့လုပ်ငန်းပဲဘာတွေကိုအထူးထူးအပြားပြားမြင်အောင်ကြည့်ရမှာလဲလူတယောက်မှာဖွဲ့စည်းထားတဲ့ခန္ဓာကိုယ်ကြီးကိုနာမှာရုပ်တရားနံတရားဒီရုပ်တရားနံတရားတို့ရဲ့သဘောတရားတွေအိဋ္ဌဒုက္ခအနတ္တဆိုပြီးတော့ဒီခန္ဓာကိုယ်မတည်မြဲမှုဟုတ်လားဆင်းရဲမှုဟုတ်လားအဆိုးမရမှုဒီသဘောတရားတွေကိုကိုကမြင်အောင်ကြည့်တဲ့လုပ်ငန်းတွေအဲ့ဒါဝိပဿနာရှုတဲ့လုပ်ငန်းပဲဘာလို့တဲ့လုပ်ငန်းလဲဝိပဿနာရှုတာအဲ့လို့ဆိုဝိပဿနာရှုတယ်ဆိုတော့ဘာလို့တာလဲပြောရင်အထူးထူးအပြားပြားမြင်အောင်ကြည့်တဲ့လုပ်ငန်းဘာလုပ်ငန်းလဲအထူးထူးအပြားပြားမြင်အောင်ကြည့်တဲ့လုပ်ငန်းနဲ့အဲ့ဒါကိုဝိပဿနာလုပ်ငန်းလို့ဒီလိုခေါ်ရတာအင်္ဂလိပ်မှာတော့ insight meditation ထိုးထွင်းပြီးတော့သိအောင်လုပ်တဲ့လုပ်ငန်းပဲနော်အဲ့ကြတော့တရားအားထုတ်တယ်ဆိုရင်ဒီသမထနဲ့ဝိပဿနာကိုအားထုတ်ကြတာဟုတ်လားနော်အဲ့ကြတော့ဥစဉ်ပြောခဲ့တဲ့ဓမ္မတွေကိုပြန်ပြီးတော့ခြုံပြီးကြည့်ရင်ခေါင်းစည်းရဲ့အမြည်ကကံနဲ့ဘာလည်းပြည့်တယ်ရဲ့ဟာခေါင်းစည်းကမေ့ရင်တော့မပြန်ရတော့ပြေးကြတယ်ဟုတ်လားနော်ကံနဲ့ဟာခေါင်းစည်းဘာလည်းကံနဲ့တမလွန်လောကဘာလည်းကံနဲ့တမလွန်လောကအာဒါဆိုရင်ဣဒရပိယမဲ့သဘောရှိတယ်ဟုတ်လားကံနဲ့တမလွန်လောကနော်ကံနဲ့တမလွန်လောကဆိုလိုချင်တာကကံကံဆိုဒီမှာဘယ်သူမှလှုပ်ထားတဲ့အရာမဟုတ်ကိုလှုပ်ထားတဲ့အရာဘဝတစ်ခုဆက်ဆက်ပြီးတော့ဖြစ်နေခြင်းဒီအဲ့ဒီကံနဲ့လှုပ်ထားတာတွေကပံ့ပိုးနေသမျှဟာဘဝတဏှာရှိနေသမျှတန်တရာမလဲဘူးလားတဏ္ဍရာဆိုတာလဲရမယ်ကံစွမ်းအားတွေရှိနေသည်မြတ်နော်ဒီကံတွေကိုမိမိတို့ကနေစိတ်ပါလက်ပါကြီးလုပ်နေသည်မြတ်အဲ့ဒီပုဂ္ဂိုလ်ရဲ့နောက်ကိုလိုက်ပြီးတော့အကျိုးတွေပေးနေကြအောင်မယ်ဒီဘဝပြီးနောက်ဘဝနောက်ဘဝပြီးနောက်ဘဝဒီလဲစီတတ်တဲ့တရားကိုတဏှာကိုမဖြတ်နိုင်နဲ့မြတ်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝဒီတဏ္ဍရာလွတ်နိုင်ရလားမလွတ်နိုင်ဘူးဒီဘဝထဲမှာဆက်ဆက်ပြီးတော့လဲရအောင်မယ်နော်လဲရအောင်မယ်အဲ့ကြတော့ဒီလိုလည်နေတဲ့ပုဂ္ဂိုလ်ဒီမိမိရဲ့ဘဝကိုတဖြည်းဖြည်းနဲ့မြင့်အောင်မြင့်သွားမယ်ဟဲ့လို့ဆိုရင်ကောင်းတာကောင်းတာလေးတွေကြီးတဲ့လှုပ်သွားရင်ဘဝဟာအစင်တန်းမမြင့်ဘူးလားအေးအစင်တန်းမြင့်နေအဲ့လိုအစင်တန်းမြင့်တဲ့ပုဂ္ဂိုလ်တွေဖြစ်ပြီးတော့မိမိတို့ဒီဘိုးဘဝဒုရုနဲ့မဖို့နိဗ္ဗာန်ကိုရလွယ်ရောက်လွယ်မြတ်မောပြည့်ဝနိုင်ကြပါစေကုန်တော်ဟု၍ကောင်းစုသာတောင်းစုပဋ္ဌာနာပြုလိုက်ကြကုန်ရသတည်းကဲအားလုံးပဲလိုက်ဆိုလိုက်ဗုဒ္ဓသာသနာနေရောင်ဝါရှေးကြလင်းစေတော်ရှေးကြလင်းစေတော်ဗုဒ္ဓသာသနာနေရောင်ဝါရှိကြလင်းစေသောသင်္စိတံမေမဟာပုံညာဓမ္မဒေသနာတင်ညိတံဒေနသဗ္ဗေဒုက္ခယံဒုသနာအိဋ္ဌသမေကိနောမေမယာဒင်တကားဖြစ်သောတရားဟောဆရာငါသည်ဓမ္မဒေသနာတင်ညိတံကံနှင့်တမလွန်လောကအမည်ရသည့်ဓမ္မကထာဒေသနာတော်နှင့်သက်ရှင်သောယံမဟာဘုံညံအကျဉ်ဓမ္မဒါနတရားအလူကိုပေးလူရာခြင်းတည်ဟုသောဘုံညကရိယာကုသိုလ်ထုကိုသင်္စီတံတရားလူလားအမျိုးကောင်းသာမျိုးကောင်းသမီးအပေါင်းသူတော်ကောင်းတို့နှင့်စုပေါင်း၍ဖြည့်စည်ပူလိုက်ရပါပေ၏ဒုံမေပြည်တရားချက်ခင်စိတ်ကောင်းဝင်ကြကုန်သောသင်္သူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့သည်လည်းပဲယံမဟာပုံညံအကျဉ်ဓမ္မတဝနာတရားတော်ကိုကြားနာရခြင်းတည်းဟုသောပုံညာကရိယာကုသိုလ်ထုကိုသင်္စီတံကောင်းစွာမသွေဖြည့်စည်ပူလိုက်ရပါပေ၏ဣနာထုသောသင်္ဘူဓမ္မဒါနဓမ္မတဝနာပုံညာကရိယာကုသိုလ်ထုကြောင့်သဗ္ဗေလူအယယနအပြာပြာယမမကျွင်းကပင်ဥတ္တအလုံးစုံကုန်သောတတ္တံသူငါကသတ္တဝါမှန်သမျှအနန္တထုတ်သည်ဣဋ္ဌသမင်ကိနောမိမိတို့လိုလားတောင်းတကြတဲ့ဣဋ္ဌမင်္ဂလာအပြာပြာတို့နှင့်ပြည့်စုံကြကုန်သည်ဖြစ်၍သ ဒုက္ခယံသူယနေ့ကသနိဗ္ဗာန်ရသည့်ဘဝတိုင်အောင်ဉာဏ်ဉာဏ်မှမှဉာဏ်ဉာဏ်သာသာရှိတော်မူနိုင်ကြပါစေကုန်သတည်း